Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်မလ29ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါလေ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပဲပါအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်လွှတ်တော်ဆာဦးအတွင်းမှာတင်းနှက်ဖြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်ခေတ္တပေးလိုက်ရပါတယ်ဘရက်ဆဲမျိုးအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူအဖြစ်လက်ခံထားရတဲ့မတင်ငါခံရသူကိုတပ်တွေအထောက်အထားမရှိတဲ့အတွက်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်ပြည်ကောက်ခံသမရဦးတီချော်တင်သွင်းတဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်ဆလဲဦးရဲ့အမည်စည်းရင်းကိုတနင်္လာနေ့ကအတည်ပြုပေးလိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခွန်ယူနေတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းလွှာတွေတင်ဆက်ပြီးတဲ့အချိန်မှာကြားကြမှာကတော
့ Today at approximately 2:39 p.m. an adult male subject entered the North screening facility of the Capitol
မကြာသေးခင်တော့ဖြစ်ပေါ်ခဲ့တဲ့ Washington DC ကလွှတ်တော်အဆောက်အဦအတွင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူရဲအစီအစဉ်တယောက်ပြောပြသွားတာဖြစ်ပါတယ်တရင်လွာတင်ဆက်တဲ့အချိန်မှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်ဒါအပြင်အစိုးရတာဝန်ကိုရယူတော့မယ့်ဒေါအောင်ဆန်းစုကြည်ကလွတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပြီးတော့နှုတ်ဆက်စကားပြောဆိုခဲ့တဲ့တရင်လွာပြီးတော့ချမ်းပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ် NLD ကိုယ်စားလှယ်ဒေါက်တာလင်းထွတ်ကိုအတည်ပြုလိုက်တဲ့အကြောင်းနောက်ပြီးတော့မြန်မာနိုင်ငံကဒုက္ခသည်တွေအင်ဒီယားနာပြည်နယ်ဖို့ပွင့်ကိုရောက်ရှိလာတဲ့25နှစ်ပြည့်တဲ့အချိန်မှာမြန်မာနိုင်ငံအပေါ်သူတို့တွေဘာပြီးတော့ဗမာကူညီဖို့စီစဉ်ဆောင်ရွက်လှုပ်ဆောင်နေကြပါတယ်စာရာတွေကိုကြားရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွန်ညိုတို့ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်လွတ်တော်အဆောက်အဦကပီတိုကိုလာရောက်လေ့လာကြသူတွေစုဝေးရာအဲဂျိုခမ်းမအတွင်းမှာတင်းလာနေကတင်းနှပ်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်တင်းနှပ်သမားတဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အဲ့ဒီဖြစ်ရကြောင်းလွတ်တော်အဆောက်အဦလည်းခေတ္တပြေးလိုက်ရပါတယ်လွတ်တော်လေးလာကြသူတွေစုဝေးရာအဲဂျိုခမ်းမအတွင်ဝင်လာသူတွေကိုတမယိုးကြလုံခြုံရေးရစစ်ဆင်မှုတွေပြုလုပ်စဉ်အမျိုးသားတအုပ်ကတနက်ကိုထုတ်လိုက်ပြီးလုံခြုံရေးတာဝန်ယူထားတဲ့ရဲကိုအဲ့ဒီတနက်နဲ့ချင်းရွယ်လိုက်တာလို့လွတ်တော်အဆောင်ရဲတပ်ဖွဲ့အကြီးအကဲမက်သျူးဖက်ဒရိုဆာကပြောပါတယ်လုံခြုံရေးအရာရှိကတနက်နဲ့ပြစ်လိုက်တဲ့အတွက်အဲ့ဒီအမျိုးသားဒဏ်ရာရသွားတယ်လို့လည်းဖက်ဒရိုဆာကပြောပါတယ်သူ့ကိုဆေးရုံကိုခေါ်သွားပြီးခွဲစစ်ကူတာမှုပေးထားတယ်လို့ဆိုပါတယ်အနည်းနာမှရှိနေတဲ့အမျိုးသမီးတအုပ်လည်းဒဏ်ရာအနည်းငယ်ရရှိသွားပြီးသူကလည်းစေယုံပို့လိုက်တယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ Easter ပွဲတော်အားလိုက်ရမှုလွတ်တော်ရနာထားပေမဲ့အခုချိန်ဟာ Washington DC မှာ Cherry ပွဲတော်ကျင်းပခြင်းဖြစ်တဲ့အတွက်ကမ္ဘာလှည့်ခရီးသည်တွေအများအပြားရောက်ရှိနေတဲ့သတင်းပတ်လည်းဖြစ်ပါတယ်။အခင်းဖြစ်ပွားမှုအတွင်းရဲအရာရှိတဦးမှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ Federosa ကပြောပါတယ်။အခင်းဖြစ်ပွားချိန်မှာလွတ်တော်တွင်ရောက်ရှိနေကြသူတွေကိုဘေးကင်းရာခိုလုံဖို့တတ်မှတ်ထားတဲ့နေရာမှာတွားရောက်ဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပိပင်တားစီမှုကိုတော့နောက်ပိုင်းမှာပြန်လည်ရုပ်သိမ်းပေးလိုက်ပါတယ်အဲ့ဒီအချိန်မှာပဲတစ်ချိန်တည်းမှာပဲသမရအင်ပူရောမှာတစုံတရာဖြစ်ပေါ်ခဲ့ခြင်းမရှိပေမဲ့အင်ပူရောကိုလည်းပိတ်ထားကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်1988ခုနှစ်ကလွတ်တော်အတွင်းအမျိုးသားတအုပ်ကတနက်နဲ့ပြစ်ခတ်ခဲ့မှုကြောင့်လွတ်တော်လုံခြုံရေးအရာရှိနှစ်ဦးသေဆုံးခဲ့ရပါတယ်အဲ့ဒီဖြစ်ရပြီးလွတ်တော်အနေနဲ့လာရောက်လေ့လာကြသူတွေ4000လောက်ဆန့်တဲ့အဲဂျိုခမ်းမအစ်စ်ကိုလွတ်တော်မြေအောက်ထပ်မှာတိုးချဲ့တိဆောက်ပြီးလုံခြုံရေးကိုလည်းတိုးမြင့်ခဲ့တာဖြစ်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှရီဖာတနင်္ဂနွေနေ့ကနိုင်ငံအရှေ့ပိုင်းလာဟောမြို့မှာခရီးယန်ဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ပြင်းထန်တဲ့အသေခံဘုံခွဲတိုက်ခိုက်မှုအပြီးအကြမ်းဖက်မှုဆန့်ကျင်တဲ့စစ်စင်ရေးတွေအချိန်မြင့်ဆောင်ရွက်သွားမယ်လို့အလေးနဲ့ပြောကြားလိုက်ပါတယ်စစ်ဖက်ဆိုင်ရာပြောခွင့်ရသူတဦးကလည်းတနင်္လာနေ့မှာလုံခြုံရေးဌာနတွေအနေနဲ့ပြည်내မြို့တော်နဲ့တခြားမူတန်နဲ့ဖိုက်ဆယ်လာဘတ်မြို့နှမျိုးတို့ကနေကနဦးရထားတဲ့အချက်တွေနဲ့ဖမ်းဆီးခဲ့တဲ့အကြမ်းဖက်သူလို့တန်ပြရရှိသူတွေကိုနဲ့တခြားပစ္စည်းကိရိယာတွေကိုအခြေခံပြီးတော့စစ်စင်ရေးတော်များများလုပ်ခဲ့တယ်လို့တနင်္လာနေ့ကပြောပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့ Jamaat al-Ahrar အဖွဲ့ရဲ့ပြောခွင့်ရသူတဦးကခရီးယန်တွေကိုပြစ်မှတ်ထားတဲ့ဒီဖောက်ခွဲမှုကိုသူတို့လုပ်ခဲ့တာဖြစ်တဲ့အကြောင်းပြောပါတယ်။ဝန်ကြီးချုပ် Sharif ကလာဟောမြို့ကိုတနင်္လာနေ့မနေ့ကတွားရောက်ခဲ့ပြီးအရက်ဖက်ကအကြီးအကဲတွေလုံခြုံရေးအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ဟာစေကုသမှုခံယူနေတဲ့ဒဏ်ရာရပြည်သူတွေကိုလည်းစေယုံမှတွားရောက်ကြည့်ရှုနေပါတယ်။ဝင်ကြီးချုပ်ရှရီဖာသူ့ရဲ့ဒီသတင်းပတ်အတွင်း Washington DC မှာကျင်းပမဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာညီလာခံကိုတွားဖို့ရှိနေတဲ့အမေရိကန်ခရီးစဉ်ကိုဖျက်သိမ်းလိုက်ကြောင်းနိုင်ငံသားရေးဝန်ကြီးကလည်းမကြခင်မကပဲကြေညာခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်အတွင်း Brussels မြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူအဖြစ်ကြေကြေပြန့်ပြန့်လက်ခံထားကြတဲ့မတင်ငါခံရသူ ကိုတက်တီအထောက်ထားမလုံလောက်တဲ့အတွက်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ Fickle C လို့ခေါ်တဲ့အဲ့ဒီအမျိုးသားကိုဆက်လက်ထိန်းသိမ်းထားဖို့အာဏာပိုင်တွေဘက်ကအကြောင်းပြချက်ခံလို့မရှိဘူးလို့ Belgium ဗဟုအစိုးရရှေ့နေကတင်းနေလာနေမှာပြောပါတယ်။အစပိုင်းမှာတော့ Fickle C ကိုအကြမ်းဖက်အဖွဲ့မှာပါဝင်မှုအကြမ်းဖက်တပ်ဖြတ်မှုအကြမ်းဖက်တပ်ဖြတ်ဖို့ကြံစည်မှုစတဲ့ဆွဲချက်တွေနဲ့တင်ခံရမယ့်အခြေအနေနဲ့ရင်ဆိုင်ခဲ့ရတာပါ။သတင်းမီဒီယာတွေမှာFickle Chefu လို့ဖော်ပြနေကြတဲ့အဲ့ဒီလူဟာအသေးကံဘုံခွဲတိုက်ခိုက်ခဲ့ကြတဲ့လေစိတ်လုံခြုံရေးကင်မရာထဲမှာပါဝင်ခဲ့သူ2ဦးနဲ့အတူဘေကျင်းရှင်လျှောက်လာခဲ့သူဖြစ်တယ်လို့ယုံကြည်ထားကြတာဖြစ်ပါတယ်။ဘုံပေါက်ခွဲမှုမဖြစ်ခင်လေးကလေစိတ်အတွင်းက CCTV ကင်မရာနဲ့ရိုက်ယူထားတဲ့မှုံဝါဝါဓာတ်ပုံတွေကအမျိုးသားဟာသူဟုတ်မဟုတ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေကယုံကြည်ခြင်းရှိမရှိဆိုတာတော့ကောကောပြောပြမသိရသေးပါဘူး
။စီးရီးယားတမိုင်းဝင်ရှေးဟောင်းမျိုးဖြစ်တဲ့ဖမ်မလာမျိုးကိုပြန်လည်သိမ်းပိုက်လိုက်နိုင်တာဟာ IS စစ်သွေးကြွတွေကိုတိုက်ခိုက်ချေမှုန်းဖို့ဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့စီးရီးယားစစ်တပ်ကပြောလိုက်ပြီးတစ်ချိန်တည်းမှာပဲစီးရီးယားရှေးဟောင်းဝင်နှစ်ဆိုင်ရာအကြီးအကဲကလည်းဒီတမိုင်းဝင်မျိုးဟာစစ်သွေးကြွတွေဖျက်ဆီးခဲ့တဲ့ကြားကကြံရစ်နေသေးတဲ့မျိုးဖြစ်နေပို့ပြီးတော့တောင်းအေးပါတဲ့နေရာဖြစ်လာတယ်လို့လည်းအတိအလင်းပြောကြားလိုက်ပါတယ် IS စစ်သွေးကြွတွေဟာနှစ်ပေါင်း2000နီးပါးကရရှိခဲ့တဲ့မော်ကွန်းအဆောက်အုံအတော်များများဖျက်ဆီးခဲ့တာတွေအပါအဝင်ဖမ်မလာမျိုးကိုဆယ်လကြာတင်ပိုက်ထားခဲ့ပြီးနောက်ပိုင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့စီးရီးယားတပ်တွေကပြန်လည်တင်ပိုက်နိုင်ခဲ့တာဖြစ်တယ်လို့စီးရီးယားစစ်တပ်ကပြောပါတယ်။ဖမ်မရာမျိုးကိုပြန်လည်တီထောင်ပြီးကာကွယ်သွားမယ်။စီးရီးယားရဲ့အစီအစဉ်ဟာအတက်စရာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။ဖမ်မရာမျိုးမှာရှိနေတဲ့ IS စစ်သွေးကြွတွေကိုစီးရီးယားဆွေရတပ်တွေကနေတိုက်ခိုက်ချေမှုန်းနိုင်ခဲ့တာဟာအတက်စရာကံကောင်းထောက်မှမှုတစ်ခုဖြစ်ပြီးအများနဲ့ဆိုင်တဲ့ယဉ်ကျေးမှုအမွေနှစ်တွေကိုမူလအတိုင်းထိမ့်သိမ့်ကာကွယ်သွားနိုင်တော့မှာဖြစ်တယ်လို့မစ္စတာဘန်ဂီမွန်ကပြောပါတယ်။စီးရီးယားဆိုရရဲ့ကြေညာချက်ထဲမှာဖာမရာမျိုးကိုထိမ့်သိမ့်ကာကွယ်ဖို့တစ်ခုတည်းမဟုတ်ဘဲပြန်လည်ပြုပြင်မွတ်မှမှုတွေပါလုပ်သွားမှာဖြစ်တဲ့အတွက်အတက်စရာဖြစ်တယ်လို့စီးရီးယားဆိုရအနေနဲ့လှုပ်ဆောင်နိုင်ပါစေလို့လည်းသူ့အနေနဲ့မျှော်လင့်ကြောင်းပြောပါတယ်။ဖာမရာမျိုးကိုပြန်လည်သိမ့်ပိုက်လိုက်နိုင်တာဟာအရေးကြီးတဲ့အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့စီးရီးယားစစ်တပ်နဲ့သူ့ရဲ့မဟာမိတ်အဖွဲ့တွေအနေနဲ့အကြမ်းဖက်ဝါဒတိုက်ခိုက်ချေမှုန်းနိုင်တာကိုလောလောလတ်လတ်တက်တည်ပြလိုက်တာဖြစ်တယ်လို့လည်းစီးရီးယားသမ္မတဘက်ရှာအယ်အာဆက်ကပြောပါတယ်ရှင
် UAV ဝိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။ရွေးကောက်ခံသမ္မတဦးထင်ကျော်တင်သွင်းတဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်စစ်လေးဦးရဲ့အမည်စင်းတွေကိုသက်ဆိုင်ရာပြည်내တိုင်းဒေသကြီးလွှတ်တော်တွေကတနင်္လာနေ့မှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။သမ္မတကတင်သွင်းလာသူတွေရဲ့အမည်စင်းတွေကိုသက်ဆိုင်ရာပြည်내တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌတွေကဖာကြားပြီးတဲ့နောက်နေတွင်ချင်းပဲအဲ့ဒီဝန်ကြီးချုပ်လောင်းအလုံးကိုအတည်ပြုပေးလိုက်ကြတာဖြစ်ပါတယ်။အမည်စင်းတင်သွင်းခံရတဲ့ဝန်ကြီးချုပ်စစ်လေးဦးစလုံးဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်တွေဖြစ်တာကြောင့်တိုင်းသားပါတီတချို့ကကန့်ကွက်မှုတချို့ရှိခဲ့ပါတယ်။ဥညိပုကိုရခိုင်ပြည်내ဝန်ကြီးချုပ်အဖြစ်ခန့်အပ်ကြောင်းကြေညာတဲ့အချိန်မှာတော့ရခိုင်ပြည်내လွှတ်တော်အတွင်းမှာအမတ်နေရအများဆုံးအနိုင်ရထားတဲ့ AMP ရခိုင်အမျိုးသားပါတီဝင်တွေကလွှတ်တော်တွေကနေထပ်ထွက်သွားကြကြသလိုရှမ်းတိုင်းရင်းသားမဟုတ်တဲ့ဒေါက်တာလင်းထွတ်ကိုဝန်ကြီးချုပ်အဖြစ်အဆိုပြုခဲ့တဲ့အတွက်တိုင်းရင်းသားအရေးအလေးထားလုပ်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာမြို့တီရှိရာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုရွေးချယ်တဲ့နေရာမှာတော့ကန့်ကွက်သူမရှိဘဲတင်းကြီးတင်းကျွတ်တဲ့ဦးဖြိုးမင်းသိန်းကိုဝန်ကြီးချုပ်အဖြစ်အတည်ပြုပေးလိုက်ကြတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ဖြစ်တာဝန်ပေးခံရတဲ့တိုင်းဒေသကြီးနဲ့ပြည်내လွတ်တော်ကိုယ်စားလှယ်တွေဟာအပီလာတရက်နဲ့မတိုင်ခင်တိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့တွေကိုဥဆောင်ဖွဲ့စည်းပြီးအပီလာတရက်နဲ့မှာစတင်တာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာအုပ်ချုပ်ရေးပိုင်းကိုပြောင်းရွှေ့ပြီးအစိုးရအဖွဲ့အတွင်းမှာတာဝန်ထမ်းဆောင်ရတော့မှာဖြစ်တဲ့အတွက်NLD ပါတီလွတ်တော်အမတ်တွေနဲ့တနင်္လာနေ့ကတွေ့ဆုံပြီးတိုင်းပြည်အတွက်စူးစမ်းလှုပ်ဆောင်ကြဖို့နှုတ်ဆက်မှာကြားခဲ့တယ်လို့သိရပါတယ
်။ Republican ပါတီအတွင်းသမ္မတလောင်းဖြစ်ရေးစူးစမ်းနေသူတွေနဲ့ထိတ်ဆုံးမှရှိနေတဲ့ Donald Trump ဟာအစတိုက်က American ရဲ့အဓိကမဟာမိတ်တွေကြားမှာတော့ရေပန်းမစားပဲဖြစ်နေပါတယ်။ဒေတာရင်းလုံခြုံမှုရှိအောင် American ရဲ့အရှမဟာမိတ်တွေကပြည့်ပြည့်ဝဝဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဝေဖန်သလိုမဟာမိတ်တွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့အတွက် ကိုယ်ပိုင်နျူကလ িয়ার လက်နက်တွေထုတ်တင်တယ်လို့လည်းမစ္စတာထရမ့်ကပြောဆိုခဲ့တာကြောင့်လည်းအခုလိုအာရှမဟာမိတ်တွေကြားမှာအကြိုက်နေနေတာပါ New York Times သတင်းစာကြီးနဲ့မင်းမြန်ကမှာမစ္စတာထရမ့်ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အမေရိကန်ကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုအပြည့်အဝပြန်လည်တုံ့တက်ရလိမ့်မယ်လို့လည်းတောင်းဆိုလိုက်ပါတယ်အာရှဒေသတွေငြိမ်းချမ်းရေးနဲ့လုံခြုံရေးရှိစေဖို့အမေရိကန်ကဂျပန်မှာတပ်ဖွဲ့ဝင်အင်အား 9,000 နဲ့တောင်ကိုရီးယားနိုင်ငံမှာတပ်ဖွဲ့ဝင်အင်အား28,500ချထားပေးမယ်ဒီနိုင်ငံတွေကနေအမေရိကန်ကိုပြန်လည်ကူညီတာကတော့မဆိုစလောက်ပဲရှိတယ်။ဒါကြောင့်အာရှမဟာမိတ်နိုင်ငံတွေကအချောင်လိုက်နေသူတွေပဲလို့ဆိုပြီးမစ္စတာထရမ့်ကအစောပိုင်းကတည်းကဝေဖန်လာခဲ့တာပါ။ဒါကြောင့်အမေရိကန်အနေနဲ့အာရှဒေသတွေငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒေါ်လာဘီလီယံတွေထောင်နဲ့ချီပြီးအဆက်အကုန်ကျမခံနိုင်တော့ဘူးလို့ထရမ့်ကပြောပါတယ်။ဂျပန်နဲ့တောင်ကိုရီးယားအစိုးရတွေအနေနဲ့အမေရိကန်ကိုလုံခြုံရေးစိတ်တိုးမပေးရင်ဒီတပ်တွေကိုပြန်ရုပ်သိမ်းဖို့စဉ်းစားမယ်လို့လည်း New York Times သတင်းစာကြီးကိုပြောခဲ့ပါတယ်ရှင်။
အခုနှစ်စောပိုင်းတွင်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တဲ့အိန္ဒိယလေတာစခန်းတိုက်ခိုက်ခံရမှုကိုပါကစ္စတန်အခြေစိုက်စစ်ဆေးကြွတွေပြုလုပ်ခဲ့တယ်လို့အိန္ဒိယအစိုးရကဆွဆွဲပြောဆိုထားတဲ့ကိစ္စကိုစုံစမ်းဖို့အတွက်ပါကစ္စတန်စုံစမ်းစစ်ဆေးရေးမှုတွေအိန္ဒိယကိုရောက်ရှိနေပါတယ်။အိန္ဒိယစစ်သား9ဦးသေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံအကြားတွစ်ဆုံဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးကြိုးပမ်းမှုတွေနောက်ပြန်ဆုတ်သွားခဲ့ပါတယ်။ဒါပေမဲ့အခုလိုပူးတွဲစုံစမ်းစစ်ဆေးမှုပြုလုပ်တာဟာနိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့တင်ကြတာအဖြစ်ရှုမြင်နေကြပါတယ်။ပါကစ္စတန်နေစပ်နဲ့ကီလိုမီတာ90လောက်ဝေးတဲ့ပထမ court မှာရှိတဲ့အိန္ဒိယကာကွယ်ရေးဌာနကမဟာဗျူဟာမြောက်စခန်းတစ်ခုကိုတနသမချာဦးကဇန်နဝါရီလ၂ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့မှုကနေရရှိထားတဲ့တပ်တွေအထောက်အထားတွေကိုအိန္ဒိယစုံစမ်းစစ်ဆေးရေးမှုတွေကတင်းလာနေမှာပါကစ္စတန်အရာရှိတွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။ရရှိထားတဲ့တပ်တွေအထောက်အထားတွေရအဲ့ဒီတိုက်ခိုက်မှုကိုတရားမဝင်အသိဉာဏ်ခံထားရတဲ့ Jesh E. Mohammed အဖွဲ့ကပြုလုပ်ခဲ့တယ်လို့ညွှန်ပြနေကြောင်းအိန္ဒိယအစိုးရကပြောပါတယ်။
ကုလသမဂ္ဂကလေးတငယ်များရန်ပုံငွေဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ရဲ့အစီရင်ခံစာတင်မှာအရှိတောင်အာရှမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့ဆိုပေမဲ့အာဟာရမပြည့်မီတာနဲ့အဝလွန်ယောဂါခံစားနေရတဲ့ကလေးငယ်တွေအရေအတွက်တိုးမြလာနေတဲ့အကြောင်းသတိပေးထားပါတယ်။ကလေးတွေကိုအာဟာရမပြည့်မီတဲ့အစားအစာတွေနဲ့အချို့ရေးတောက်သုံးမှုတွေတိုက်ကျွေးမှုကန့်သတ်မှုတွေပိုတိုးစေဖို့နဲ့စင်စင်ရဲရဲနေထိုင်နေရတဲ့ကလေးငယ်တွေရဲ့ဖွံ့ဖြိုးမှုရပ်တန့်နေတာကိုကင်တွယ်ဖြေရှင်းဖို့ UNICEF နဲ့ WHO နှစ်ဖွဲ့လုံးကတောင်းဆိုထားပါတယ်။
Direct from Washington, the voice of America, VOA.
ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မခွန်ယူလို့ကြီးညာတွားခဲ့ကြတာဖြစ်ပါရခင်ဗျာ။အခုချိန်ကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါတော့မယ်။အမေရိကန်နိုင်ငံ Washington DC မြို့တော်ရဲ့လွှတ်တော်အဆောက်အဦရဲ့အဲ့ဂျိုခမ်းမအတွင်းမှာတင်းနေတာတွေကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လွှတ်တော်အဆောက်အဦနဲ့အင်ပီရိုတွေကိုခိတပိတ်ထားလိုက်ရပါတယ်ဒီဖြစ်ရတွင်တနတ်တမားတူးကိုထိမ့်သိမ်းထားလိုက်ပြီးတော့ဒါဟာလူတူးတွေကကျူးလွန်တဲ့ရာဇဝတ်မှုတစ်ခုတည်းမပူပါဘူးလို့လွတ်တော်ရဲ့လုံခြုံရေးတပ်ဖွဲ့အကြီးအကဲဖြစ်သူကပြောခဲ့ပါတယ်အဲ့ဒီသတင်းအပြည့်စုံကိုကိုတိုင်းတွားရောက်သတင်းယူခဲ့တဲ့ကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မနေ့ကဒေတာစံတော်ချိန်2နာရီခွဲလောက်မှာအမေရိကန်လွှတ်တော်အဆောက်အဦရဲ့ဧည့်သည်ခမ်းမအဝင်မှာလူတအူးဟာလုံခြုံရေးအစ်စစ်ဆေးခံနေစဉ်တွင်တနတ်တလက်ကိုယူတရက်ဆွဲထုတ်လိုက်ပြီးရဲတပ်ဖွဲ့ဝင်တွေရှိရာကိုချိန်ရွယ်ခဲ့တယ်လို့လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲမက်သီယူဘာဒါရိုစာကတနင်္လာနေ့ညနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်အဲ့ဒီသူဟာရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသွားပြီးအခုချိန်မှာဆေးရုံတင်ပြီးခွဲစိတ်ကုသမှုခံယူနေတယ်လို့သူကပြောပါတယ်
Today at approximately 2:39 p.m. an adult male
ဒီနေ့နေ့လယ်2နာရီ39မိနစ်လောက်မှာလူတဦးဟာလွတ်တော်လုံခြုံရေးစစ်ဆေးတဲ့နေရာကိုရောက်လာခဲ့ပါတယ်။ပုံမှန်လုံခြုံရေးစစ်ဆေးမှုတွေလုပ်နေစဉ်အတွင်းမှာအဲ့ဒီသူကတနတ်လိုယူဆရတဲ့အရာတစ်ခုကိုဆွဲထုတ်လိုက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေဘက်ကိုချိန်ရွယ်လိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တဦးကအဲ့ဒီသူကိုပြစ်ခတ်လိုက်တာထိမှန်သွားပြီးတဲ့နောက်အရေးပေါ်ဆေးတပ်ဖွဲ့ဝင်တွေကသူ့ကိုကူတာမှုပေးခဲ့ပါတယ်။အဲ့ဒီနောက်အဲ့ဒီအပြစ်ကျူးလွန်ခဲ့တယ်လို့တန်စီယာရှိခံထားရသူကိုဆေးရုံကိုပို့ဆောင်ပြီးတော့ကုသပေးနေပါတယ်အခုချိန်မှာသူ့ကိုခွဲစိတ်ကုသပေးနေပြီးတော့သူ့ရဲ့အခြေအနေကတော့မသိရသေးပါဘူးတနတ်တလက်ကိုအခင်းဖြစ်ပွားတဲ့နေရာမှာတင်းစီရမိခဲ့ပါတယ
်အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့ချိန်မှာလွှတ်တော်အစအဦးထဲမှာရောက်နေသူတွေကိုဘေးလွတ်ရာမှာပုံအောင်နေကြဖို့တတိပေးချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ရဲတပ်ဖွဲ့ဝင်တွေကလွှတ်တော်အစအဦးနဲ့ပရဝင်တွင်ဘယ်သူမှထပ်ပြီးဝင်ရောက်ခွင့်မပြုဘဲပိတ်ထားလိုက်ပါတယ်ကမန်းကြီးနေ့လယ်3နာရီ40မိနစ်လောက်မှာပိတ်ထားတာကိုပြန်ဖွင့်ပေးလိုက်ပါတယ်။အဲ့ဒီနောက်မှာတော့အဲ့ကျိုခမ်းမကလွဲလို့လွှတ်တော်အဆောက်အဦအလုံးမှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေဖြစ်တယ်လို့လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲကပြောပါဗျ။အဲ့ဒီပြစ်ခတ်မှုအတွဲမှာအနားမှာရပ်နေတဲ့အသက်35နဲ့45နှစ်ကြားအမျိုးသမီးတစ်ဦးဟာမပြင်းထန်ဘူးလို့ယူဆရတဲ့ဒဏ်ရာတွေရသွားတဲ့အတွက်ဆေးရုံကိုပို့ဆောင်ထားတယ်လို့သူကပြောပါဗျ။အဲ့ အဲ့ဒီပစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တဦးတယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ပဲဒါဟာတာမန်ရာဇဝတ်မှုတစ်ခုဆိုတာတည်းမပေါ်ဘူးလို့လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲဗာဒါရိုစာကပြောပါတယ
် We believe that this is an act of a single person
ဒါဟာလူတဦးတယောက်ထဲကျူးလွန်နဲ့လုပ်ရလို့ကျွန်တော်တို့ယုံကြည်ပါတယ်တန်တရားရှိခံထားရသူဟာလွှတ်တော်အဆောက်အဦးကိုအရင်တုန်းကလည်းလာရောက်ခဲ့မှုတဲ့သူဖြစ်ပါတယ်ဒီဖြစ်ရဟာရာဇဝတ်မှုတစ်ခုဆိုတာတည်းပိုတယ်လို့ယူဆစရာအကြောင်းပြချက်မရှိပါဘူး
အဲ့ဒီသူဟာတနက်စီပီနယ်ကလာသူဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါပဲရဲတပ်ဖွဲ့ဝင်တွေကအဲ့ဒီသူရဲ့နာမည်အတိအကျကိုထုတ်ပြန်ပေးခြင်းမရှိသေးပါဘူးတစ်ချိန်တည်းမှာပဲတမရအိမ်မြူတော်မှာလည်းတစုံတရာဖြစ်ပေါ်ခဲ့ခြင်းမရှိပေမဲ့အိမ်မြူတော်ကိုလည်းပိတ်ထားကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်တနင်္လာနေ့ကအီစတာပွဲတော်အားလိုက်ရဖြစ်တဲ့အတွက်လွှတ်တော်ရန်သားထားပေမဲ့အခုချိန်မှာဝါရှင်တန်ဒီစီမြို့တော်မှာချယ်ရီပန်းပွဲတော်ကျင်းပနေတဲ့အချိန်ဖြစ်တဲ့အတွက်ကဘာလက်ခီးသွွားဧည့်သည်တွေအများအများရောက်ရှိနေတဲ့အချိန်ဖြစ်ပါတယ်။1998ခုနှစ်ကလွတ်တော်အစအဦးအတွင်းမှာအမျိုးသားတအုပ်ကတနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လွတ်တော်လုံခြုံရေးအရာရှိ2ဦးသေဆုံးခဲ့ပါတယ်။အဲ့ဒီဖြစ်ရအပြီးမှာလွတ်တော်အနေနဲ့လာရောက်လေ့လာကြတဲ့သူတွေ4000လောက်ထိဆက်နဲ့အဲ့ကျုခမ်းမအသက်ကိုလွတ်တော်မြေအောက်ထပ်မှာတိုးချဲ့တိဆောက်ပြီးလုံခြုံရေးစစ်ဆေးမှုတွေကိုလည်းတိုးမြှင့်လှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရတော့မှာပါတို့ရရှိမယ်ခင်ဗျာအေပီလာတရက်နေ့မှာစတင်အုပ်ချုပ်တော့မယ် NLD အစိုးရအဖွဲ့မှာဝန်ကြီးတာဝန်ကိုယူထားတဲ့ဒေါ်အောင်ဆန်းစုကြည်ကမနေ့တနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်တွေကိုနောက်ဆုံးအကြိမ်တွေ့ဆုံပြီးတော့နှုတ်ဆက်ပြောဆိုလိုက်ပါတယ်အဲ့ဒီမှာအဂတိလိုက်စားမှုကင်းရှင်းကြဖို့လေအဓိကထားပြီးတော့မှာကြခဲ့ပါတယ်ပြည်သူ့တော်ကိုယ်စားလှယ်အဖြစ်ကနေအနားယူပြီးတော့အစိုးရအဖွဲ့ကိုဦးဆောင်မဲ့ဒေါအောင်ဆန်းစုကြည်အတွက်စိန်ခေါ်မှုတွေကဘာတွေရှိနေမလဲဆိုတာကိုမတ်အင်ဂျင်နိုင်ကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ
မနေ့က NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအဂတိလိုက်စားမှုကင်းကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားကြောင်းတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်ဦးမျိုးထက်အောင်ကပြောပါတယ်
လက်ရှိရှိနေတာကိုအခွင့်အရေးတွေမှာတာယာနေသလားပေါ့အဂရီလိုက်စားရဲဆိုတာကကျွန်တော်တို့ဒီအချင်းမျက်ချစားမှုလုံးမမဟုတ်ဘူးလက်စားမှုလုံးမမဟုတ်ဘူးပေါ့ဒီဥစ္စာဒီကျွန်တော်တို့ဒီလက်ရှိရှိနေတဲ့အခွင့်အရေးတွေမှာတာယာနေတယ်ဆိုတော့ဒါအဂရီတရားထဲမှာပါတယ်ပေါ့လေဒါလေးတွေကိုပြုမြင်ကြရမယ်တိုးတက်အောင်လုပ်ကြရမယ်ဆိုတော့အဓိကပြောတော့ပ
ါဒါအပြင်မဲဆန္ဒရှင်ပြည်သူတွေစိတ်မပြတ်ရအောင်လွှတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ခြေပုံကြဖို့မှာကြားခဲ့တယ်လို့လည်းနောက်ထပ် NLD လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်မီဆူကပြောပါရစေ
။ဒီကဆင်းရဲတဲ့တိုင်တန်မှုပေါ့နော်။အဲဒါလေးကိုအဓိကထားပြီးပြောသွားတာပါ။ရင်းသွားတော့ဆင်းရဲတဲ့တိုင်ခံခဲ့ရတာပေါ့နော်။နှစ်30နီးပါးလောက်ပေါ့နော်။အခုကချမ်းသာတဲ့တိုင်လည်းခံနိုင်မှုပေါ့နော်။အချူစားမှုတော့ကျဉ်းကျမမချမ်းသာတဲ့ပေါ့နော်။ကျမတို့စည်းစည်းလုံးလုံးနဲ့ဆက်လက်ပြီးလှုပ်ဆောင်နိုင်မှုအတွက်ပဲဟောပါရပေးသွားတာပါ။ဟုတ
်။အစိုးရဝန်ကြီးတာဝန်တွေကိုယူတဲ့အခါမှာ2008အခြေခံဖွဲ့စည်းပုံအရတီတူလွတ်တော်နေရာကနေအနားယူရမှာဖြစ်ပြီးပါတီကိစ္စတွေမှာလည်းဝင်ရောက်လုပ်ပိုင်ခွင့်မရတော့တာကြောင့်အခုလိုလွတ်တော်မှာသူ့ရဲ့ပါတီကိုယ်စားလှယ်တွေကိုဒေါ်အောင်ဆန်းစုကြည်ကနောက်ဆုံးအကြိမ်ခေါ်ယူတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။အစိုးရဖွဲ့ကဦးဆောင်မဲ့ဒေါ်အောင်ဆန်းစုကြည်အတွက်သူ့ရဲ့ဉာဏ်ပညာအမျှော်အမြင်ကြီးမားမှုနဲ့စ조사အားထုတ်မှုကိုမေးခွန်းထုတ်เสียမရှိပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေအောင်မြင်ဖို့သူ့အနားမှာအစွမ်းစားရှိပြီးကူညီပေးနိုင်သူတွေရှိပါမလားဆိုတာကိုတော့မေးခွန်းထုတ်เสียရှိနေတယ်လို့မြမအရေးကျွမ်းကျင်သူပါမော့ခဒေးဗစ်စတိုင်ဘတ်ကပြောပါတယ
် Whether those people whether she can trust those people or whether they will trust her is a question we don't know
သူနဲ့အလုပ်အတူလုပ်မဲ့သူတွေကိုဒေါ်ဆန်းစုကြည်ကယုံကြည်မှုရှိရလားဒါမှမဟုတ်အဲ့ဒီလူတွေကရောသူ့အပေါ်မှာယုံကြည်မှုရှိရလားဆိုတာမေးခွန်းထုတ်เสียပါကျွန်တော်တို့လည်းအဖြေကိုမသိပါဘူးဒါပေမဲ့ဒီအချက်ကအရေးကြီးပါတယ်ဝန်ကြီးဌာနတွေမှာရှိနေတဲ့အဆင့်မြင့်အရာရှိတော်တော်များများဟာစစ်ဖက်ကလာတဲ့သူတွေဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ဟာလွတ်တော်အမတ်ကနေအနားယူသွားပြီးမြင့်လွတ်တော်ညွှန်ကြားရေးမှူးချုပ်တွေပါဝင်တဲ့လွတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါင်းဆက်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့မှာတော့ဥက္ကဋ္ဌတာဝန်ကိုယူထားပါတယ်ဒါအပြင် NLD အစိုးရအဖွဲ့မှာဝင်ကြီးအဖြစ်အမည်စင်းပါဝင်လာပြီးတဲ့နောက်နိုင်ငံခြားရေးဝင်ကြီးဌာနနဲ့အခြားအရေးပါတဲ့ဝင်ကြီးဌာန၃ခုကိုဒေါ်ဆန်းစုကြည်ပူးတွဲကင်တွယ်သွားမယ်လို့သတင်းတွေထွက်နေပါတယ်မက်လ30ရက်နေ့မှာဒေါ်ဆန်းစုကြည်ပါဝင်တဲ့ NLD အစိုးရအဖွဲ့ဟာတီထောင်စုလွှတ်တော်မှာကျန်းသစ္စာချိန်ဆကြမှာဖြစ်ပြီးတမနာအာနာလွှဲပြောင်းပွဲကိုတော့တမနာအိမ်တော်မှာအဲ့ဒီညနေပိုင်းမှာကျင်းပဖို့ရှိပါတယ်ရှင
်။မိုင်းအင်ဂျင်နိုင်စူးစီးတင်ပြတော့တာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နေကြသလိုအင်တာနက်ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာလည်း
အတန်လွင့်ကြိမ်းတဲ့တပြိုင်နက်တည်းမှာနားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှမ်းပြည်နယ်အစိုးရတဲ့ကိုဥဆောင်မဲ့ဝင်းကြီးချုပ်ဟာရှမ်းလူမျိုးဖြစ်တင်ပြီးတော့ရှမ်းလူတို့ရဲ့ယုံကြည်မှုမရှိရင်ဒေတာတွင်မှာလက်လက်ကန်နေကြစည်ရေးပြိပခါတွေတင်းသားအရေးပြဿနာတွေရင်ဆိုင်ရမယ်စိန်ခေါ်မှုတွေပုံများလာမယ်ဆိုပြီးတော့ရှင့်လက်ရှိရှမ်းပြည်နယ်အစိုးရဝင်းကြီးတဦးကနေပြီးတော့ပြောဆိုလိုက်ပါတယ်ရှမ်းပြည်နယ်ကိုအုပ်ချုပ်မဲ့အစိုးရတဲ့ဟာရှမ်းနိုင်ငံရေးပါတီဘက်ကရှမ်းလူမျိုးဖြစ်တဲ့နယ်လို့ရှမ်းပါတီနဲ့ဒေသခံတွေကတောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဒီကနေ့ရှမ်းပြည်နယ်လွှတ်တော်မှာအနံ့ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်တာလင်းထွက်ကိုရှမ်းပြည်နယ်ရဲ့ဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရွေးကောက်ပွဲနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းအဆိုပြုတဲ့ပြည်내နဲ့တိုင်းအသီးသီးကပြည်내အစိုးရတွေကိုဦးဆောင်မဲ့ဝန်ကြီးချုပ်တွေကိုသမရတဲ့ဦးထင်ကျော်ကမတ်လ28ရက်နေ့တနင်္လာနေ့မှာပဲပြည်တော်စုလွှတ်တော်မှာအဆိုတင်သွင်းခဲ့ပြီးတော့ရှမ်းပြည်နယ်လွှတ်တော်မှာရှမ်းပြည်နယ်ဝန်ကြီးချုပ်အဖြစ်အနိုင်ရပါတီ NLD ကဒေါက်တာလင်းထွတ်ကိုအတည်ပြုခန့်အပ်လိုက်ပါတယ်နိုင်ငံတွင်းအရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကိုအဓိကထားဆောင်ရွက်သွားမှာဖြစ်ပြီးငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့တိုင်းရင်းသားတွေအားလုံးငြိမ်းငြိမ်းချမ်းချမ်းလက်တွဲနေထိုင်နိုင်အောင်ကြိုးစားဆောင်ရွက်သွားပါမယ်ဆိုတာကိုလည်းရှမ်းပြည်နယ်လွှတ်တော်အပီးသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာဝန်ကြီးချုပ်တစ်ဒေါက်တာလင်းထွတ်ကပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်တွင်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတင်းမာနေဆဲစစ်ရေးပြဿနာတွေစစ်ပြေးဒုက္ခတွေတိုင်းရင်းသားအရေးပြဿနာတွေကိုအဓိကဖြေရှင်းဆောင်ရွက်ပေးရမယ်ရှမ်းပြည်နယ်အစိုးရအနေနဲ့ရှမ်းပြည်သူလူထုရဲ့ယုံကြည်မှုရှမ်းနိုင်ငံရေးပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုရရှိဖို့ကအဓိကအရေးကြီးတယ်လို့လက်ရှိရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တတော်နဲ့တည်ရန်ဇာတရေးရာဝန်ကြီးဦးဆိုင်အိုက်ပေါင်းကပြောပါတယ
်ရှမ်းပြည်နယ်တခြားပြည်နယ်နဲ့မတူဘူးလူရင်းလည်းများတယ်မြို့နယ်လည်းများတယ်တိုင်းဒါလည်းပေါင်းစုံတယ်တိုင်းဒါလက်နက်ကိုင်အဖွဲ့ရှိလည်းများတယ်အဲ့တော့ဒီရှမ်းပြည်ကိုအုပ်ထုပ်မဲ့ဝန်ကြီးချုပ်ကတော့တော်တော်လေးတော့စိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရတာပေါ့
ဖြစ်တဲ့ကတော့ရှမ်းပဲဖြစ်နေတယ်ပေါ့ဗျာဒါပေမဲ့အခြေခံဥပဒေရတော့ကျွန်တော်တို့လည်းဒီအခြေခံဥပဒေဒီပုံမှန်ကိုကျွန်တော်တို့ပါတီကလုံခဲ့တဲ့ပရမတ်ကြီးလွတ်တော်မှာကျွန်တော်တင်ပြတဲ့အခြေခံဥပဒေကိုပြင်ဖို့ဆိုပြီးတော့ဒီနယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုသက်ဆိုင်ရအဲ့ဒီတန်းကြီးတို့မှုပြည်နယ်လွတ်တော်ပဲရွေးရမယ်ဆိုပြီးတော့ကျွန်တော်တင်တယ်ဒါပေမဲ့အဲ့ဒီကဒီခိုင်ဖြူပါတီကဒီခိုင်ဖြူလွတ်တော်ပေါ့ဗျာ2030နဲ့2055ကဒီခိုင်ဖြူလွတ်တော်လို့ပြောလို့ရတာပေါ့သူတို့အများစုကျွန်တော်တင်ခဲ့တယ်ဆိုပေမဲ့မနိုင်ခဲ့ဘူးလေမနိုင်ခဲ့ဘူးပြင်လို့မရဘူး
ရှမ်းပြည်နယ်ကိုအုပ်ချုပ်မဲ့ပြည်내အစိုးရတစ်ကိုဦးဆောင်မဲ့ဝန်ကြီးချုပ်ဟာရှမ်းနိုင်ငံရေးပါတီကရှမ်းလူမျိုးဖြစ်တဲ့နယ်လို့ရှမ်းနိုင်ငံရေးပါတီတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုခဲ့ပြီးတဲ့နောက်မှာပဲအခုလိုမျိုး NLD ပါတီဝင်ကိုပဲဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်တဲ့အပေါ်ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးကအခုလိုသုံးသပ်ပါတယ
်။ဟုတ်အဲ့ဒါအခြေခံဥပဒေရကွာဒီဝန်ကြီးချုပ်တိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေကိုသမရရခန့်အပ်မယ်ဆိုတော့အခြေခံဥပဒေရဒီ NLD ကအများစုနိုင်ထားတာရောပြည်တော်စုအစိုးရမှာသမရလည်း NLD ပဲဆိုတော့သမရအခန့်နဲ့ပုဂ္ဂိုလ်ကတော့ဝန်ကြီးချုပ်ဖြစ်ရမှာပေါ့အဲ့မဲ့တကယ်တမ်းကျရင်ရှမ်းပြည်နယ်ကဝန်ကြီးချုပ်ကတော့တကယ်တမ်းဆိုရင်ရှမ်းပဲဖြစ်တင်တာပေါ့နော်ဘာဖြစ်လို့ကျွန်တော်ဒီစကားပြောလဲဆိုလို့ရှိရင်ရှမ်းပြည်ကလူကြီးအများဆုံးကရှမ်းပဲလေလူကြီးအများဆုံးကရှမ်းဒါတော့ဒီရေကောက်ပွဲအရာရှမ်းကအများစုမနိုင်တော့ပေါ့ NLD ကအများစုနိုင်တော့သူတို့ဖြစ်သွားတာပေါ့ဒါတော့အခြေခံဥပဒေရပါတော့
ရှမ်းပြည်နယ်အစိုးရတွေ့ကြုံရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်လို့နောင်တက်လာမယ့်ရှမ်းပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေကိုလက်ရှိအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့အကြံပေးဆွေးနွေးသွားမယ်လို့လည်းဦးဆိုင်အိုက်ပေါင်းကပြောပါတယ
်ဝန်ကြီးချုပ်အသစ်ကိုကျွန်တော်တို့30တနေ့ကျရင်အလွဲပြောင်းလုပ်မှာပဲလေလို့ရင်တော့ကျွန်တော်တို့ပြောမှာပေါ့ရှမ်းပြည်နယ်မှာမွေးတဲ့ရှမ်းတဦးအနေနဲ့ပေါ့နော်ရှမ်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ရင်းချမ်းရဖို့အတွက်တော့ကျွန်တော်တို့ကကြံပေးနိုင်တဲ့ဟာတွေကျွန်တော်တို့ပေးမှာပေါ့
မတ်လ30ရက်နေ့အစိုးရတင်းနဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာအလွှဲအပြောင်းတရားဝင်ပြုလုပ်ခဲ့ပြီးတဲ့နောက်မှာပဲပြည်내အစိုးရတွေမှာလည်းပြည်내နဲ့တိုင်းအလိုက်ပြည်내အစိုးရတစ်တွေကပြည်내ဝန်ကြီးချုပ်တစ်တွေနဲ့သက်ဆိုင်ရာဝန်ကြီးတွေကိုလက်ရှိရှမ်းပြည်내အစိုးရတာဝန်ရှိတဲ့သူဘက်ကရှမ်းပြည်내အစိုးရတစ်ကိုအာဏာလွှဲပြောင်းပေးမှာဖြစ်ပါတယ်ရှင
်ဒါကတော့မတ်စုမွန်စူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာတို့ရရှိမှာခင်ဗျာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်내ဖော့ဝင်းဟာ1990ပြီးနှစ်တွေအတွင်းစစ်ဆိုးရရဲ့ဖိနှိပ်ချုပ်ချယ်မှုတွေခံရတဲ့မြန်မာပြည်ကတိုင်းပြည်စွန့်ခွာပြီးတော့ထွက်ပြေးလာခဲ့ကြတဲ့မြန်မာလူမျိုးတွေအများဆုံးနေထိုင်ရာမျိုးဖြစ်ပါတယ်အခုလိုမြန်မာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့အချိန်မှာဖို့ဝင်းမျိုးကမြန်မာအတိုင်းဝိုင်းအနေနဲ့မိမိတို့ရဲ့ဇာတိမြေဖြစ်တဲ့မြန်မာနိုင်ငံကိုပြန်လဲအကူအညီပေးနိုင်ဖို့အတွက်မျှော်လင့်နေကြတဲ့အကြောင်း VOA သတင်းတောက် Eric Kirsty တရင်ပေးပို့ချက်ကိုမက်ခွာညူကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဒုက္ခသည်တွေအိန္ဒိယနားပြည်နယ်မှာစတင်အခြေချခဲ့တဲ့25နှစ်ပြည့်လာတဲ့အချိန်ကိုတိုင်းပြည်အတွက်ပြန်ပြီးတော့ကူညီခွင့်ရတာဝန်တာတဲ့အကြောင်းမြမအရေးလှုပ်ရှားဆောင်ရွက်နေတဲ့ Burmese Advocacy Center ဖွဲ့ကိုပူးတွဲတည်ထောင်သူဒေါန်မင်းမြင့်နန်းတင်ကပြောပါတယ်
ကျမတို့ဒီ Foreign Indiana ပြည်နယ်နဲ့မြန်မာနိုင်ငံကမော်လမြိုင်မြို့မွန်ပြည်နယ်မြို့တော်နဲ့ပေါ့ဒီ Friendship စာချုပ်ချုပ်ဆိုရက်ဆင်ထရောက်သွားသာရောကျောင်းနဲ့အများကြီးဝမ်းသာတယ်။ဘာကြောင့်လဲဆိုတော့ကျောင်းတို့နှစ်ရှိကာလမှာကျောင်းတို့ဒီမြန်မာနိုင်ငံအတွက်တက်နိုင်တဲ့လောက်တစ်ဖက်တစ်လမ်းကနေပြီးတော့ကျောင်းဆောင်ရွက်ခဲ့တဲ့လူတွေထဲမှာအဝင်ခဲ့သူတယောက်အနေနဲ့အခုလိုနှုတ်နှစ်ဖက်အကျိုးရှိမဲ့ဒီလူတွေအတွက်ပေါ့နော်အကျိုးရှိမဲ့ကိစ္စကိုလှုပ်ဆောင်ခွင့်ရတာဟာဒါကျွန်မအနေနဲ့အများကြီးဝမ်းသာပါတယ်။ဒါကိုအိမ်မက်တစ်ခုကိုပေါ်ဆောင်ခွင့်ရတယ်လို့
ဖိုဝင်းမြို့မှာမြန်မာလူမျိုးတပေါင်းအခြေချနေထိုင်ရေးမှာလည်းအဓိကအခန်းကနေပြီးတော့ဒေါ်မင်းမြင့်နှန်းတင်ကဆောင်ရွက်ပေးခဲ့တာပါဒီအဖွဲ့ရဲ့ The Friendship City အစီအစဉ်ဟာ Sister Cities ရဲ့အဖွဲ့ခွဲငယ်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာမနှစ်တုန်းကဒီမိုကရေစီနှိကျရွေးကောက်ပွဲအပြီးအယက်တာအစိုးရတာဝန်လွှဲပြောင်းယူမဲ့အခုလိုအချိန်မျိုးမှာအမေရိကန်မှာရောက်ရှိနေတဲ့မြန်မာဒုက္ခသည်တွေမှာလည်းအပြောင်းအလဲတွေအများကြီးရှိလာနေပြီဖြစ်ပါတယ်မြန်မာဒုက္ခသည်တော်များများဟာကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရှိလာနေကြပြီးဒီလုပ်ငန်းတွေထဲမှာကုန်စုံဆိုင်73ဆိုင်စားသောက်ဆိုင်ဤ3ခုစပင်းဆိုင်2ဆိုင်နဲ့ကားရောင်းဝယ်ရေးလုပ်ငန်းကုမ္ပဏီတခုတို့လည်းပါဝင်ပါတယ်ဒုက္ခသည်မိသားစုတွေအတွင်းမှာအမေရိကန်နိုင်ငံသားတွေဖြစ်လာကြပြီးအင်္ဂလိပ်စကားပြောတတ်တဲ့မျိုးဆက်တစ်ဆက်စီကူးပြောင်းလာနေပြီလို့ Sister Cities ရဲ့ဥက္ကဋ္ဌ Dorothy Kitaka ကပြောပါတယ
် So this is a place whereThey're thriving, and why not go back?
ဒီမြို့မှာသူတို့တွေကအောင်မြင်နေကြတယ်။ဒါကြောင့်လေကိုဇာတိနိုင်ငံကိုပြန်ပြီးကြည့်မယ်။အဲ့ဒီမှာရှိနေတဲ့လူတွေနဲ့ဆက်သွယ်ပြီးဘယ်လိုအကူအညီတွေပေးနိုင်မယ်ဆိုတာကိုမေးမြန်းကြည့်ကြဖို့ဖြစ်ပါတယ်
။ပြီးခဲ့တဲ့ February လတဲ့တုန်းက Sister Cities ရဲ့ဒုတိယဥက္ကဋ္ဌထွန်ဟာအပါဝင် Forway မြန်မာတိုင်ဝမ်ကအဖွဲ့ဝင်၉ဦးတို့ဟာမွန်ပြည်နယ်မော်လမြိုင်မြို့ကိုအလဲသွားခဲ့ပါတယ်သူတို့ရဲ့ခီးစဉ်တွင်ကျောင်းတွေစေယုံတွေနဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုတခြားတိုင်းပြည်တစ်ခုကနေပြီးယဉ်ကျေးမှုဓလေ့ထုံးတမ်းတွေကိုဘလို့လေ့လာနိုင်တယ်ဆိုတာနဲ့ဘလို့အကျိုးကျေးဇူးတွေရနိုင်တယ်ဆိုတာတွေကိုလေ့လာခွင့်ရရေးလက်မှတ်အပြန်အလှန်ရေးထိုးကြဖို့လည်းပါဝင်ပါတယ
် They need a lot of help and I think they look to us to maybe help them into this new period of their
သူတို့ဟာအကူအညီတွေတိတ်ကိုလိုအပ်နေပါတယ်မြန်မာနိုင်ငံရဲ့တမိုင်းစာမျက်နှာသစ်စတဲ့အချိန်မှာကျွန်တော်တို့တွေကဘလို့အကူအညီတွေပေးနိုင်မှာလဲဆိုတာကိုသူတို့အနေနဲ့တိတ်ပြီးတော့မျှော်လင့်ချက်ထားနေကြတယ်လို့ကျွန်တော်ထင်ပါတယ
် Sister Cities အဖွဲ့ဟာသူတို့ဘလို့အကူအညီပေးနိုင်မလဲဆိုတာကိုနေရာတော်များများမှာတက်တည်ပြနိုင်ခဲ့ပြီးပါပြီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်မှာလျှက်စစ်ဓာတ်အားမရနိုင်တဲ့အရက်ဒေသတွေမှာစွန့်အင်ရဖို့နဲ့တောက်သုံးရေထုတ်ယူရရှိနိုင်ရေးတွေအပြင်ဒေသတွင်းစေယုံတွေမှာလိုအပ်တဲ့ပစ္စည်းအစ်စ်တွေကိုအကူအညီပေးဖို့နဲ့အင်္ဂလိပ်စာသင်တန်းတွေဖွင့်လှစ်ပေးဖို့ကိုလည်းအကူအညီပေးမှာဖြစ်ပါတယ် Sister Cities ရဲ့ဥက္ကဋ္ဌ Dorothy Kitaka က
This is where it starts with the young people going and understanding and having this experience of seeing their land
ဒီလိုနဲ့စားပြီးမြန်မာနိုင်ငံမှာခုလိုသွားပြီးလုပ်ကိုင်ပြရကနေအတွေ့အကြုံတွေရကြမှာဖြစ်ပါတယ်ကျောင်းတွေကိုသွားကြည့်မယ်ကိုယ်နိုင်ငံကိုပြန်မြင်ရမယ်မြမပြည်သူတွေကိုပြန်တွေ့ရမယ်လူတဦးချင်းစီလိုက်အဆက်အသွယ်ရပြီးကူညီနိုင်ကြမှာဖြစ်ပါလေ
ဒီနှစ်ကုန်ပိုင်းလောက်မှာကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ဟာမြမပြည်ကိုတွားရောက်ဖို့စီစဉ်ထားပြီးသူခီးစဉ်ပြီးတဲ့နောက်2019ခုနှစ်ကြာရင် Forway နဲ့မော်လမြိုင်တို့ကကျောင်းသူကျောင်းသားတွေဖလှယ်ရေးအစီအစဉ်စတင်မှာဖြစ်ပါတယ်ရှင
်ဒါကတော့မခွန်ညူစူးစီးတင်ပြတော့တာဖြစ်ပါတယ်ခင်ဗျာ VOE ရဲ့ရေဒီယိုအစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာဖြစ်တဲ့ voe.burmese.voenews.com မှာတစ်ချိန်တည်းနားဆင်နိုင်တယ်လို့ VOE ရဲ့ရုပ်သံအစီအစဉ်တွေကိုလည်း Facebook ဆက်မျက်နှာပေါ်မှာဝင်ရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုနားဆင်ဖို့အချိန်မရလိုက်တဲ့သူတွေအတွက်လည်းမနေ့၈နာရီကနေပြီးတော့၉နာရီအထိရေဒီယိုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်တဲ့အကြောင်းအသိပေးလိုပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနှစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240 49ရုပ်ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနှစ်ခင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စီစဉ်တွေကိုတင်ပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့စတန်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာသိရှိအောင်လုပ်တဲ့ဟာပဲပေါ့နော်အဲ့တော့လည်းပေါ့အခြေခံပြီးတော့မှအာကျွန်တော်ကတော့ဒီလယ်သမားရဲ့အနေနဲ့ခုနလက်ရှိအနေအထားမှာဟိုဖြစ်ဖြစ်နေသေးတခုပေါ့ဗျာဟိုကျွန်တော်ကန
ှစ်ပတ်ပတ်စဉ်စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြရမှာဖြစ်ပါတယ်ဒါပြင်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုစီရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာကလေး9ယောက်မှတယောက်ဟာကြောင်းတက်ဖို့တဲ့အလုတ်ကိုပိုးပြီးတော့လှုပ်ချင်နေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့တူရကီနိုင်ငံကအနာဒူကလူအေဂျင်စီ AA ရဲ့အွန်လိုင်းမှာစောင်းမရှင်ကြော်ရဲလင်းရေးသားထားတဲ့စောင်းမကိုဥစွာတင်ပြပေးကြပါတယ်တကောင်စင်းဌာနကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကလင်းငရီနဲ့တက်ဆိုင်တဲ့စီးပွားရေးဆိုင်ရာအစီရင်ခံစာကြောင့်အစ်စ်တက်လာတော့မဲ့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရတဲ့အတွက်ဝင်းတုတ်ဝင်းပိုးကြီးနောက်တစ်ခုကိုရင်ဆိုင်ရဖို့ရှိနေတယ်ဆိုပြီးတော့စောင်းမားကိုဖြန့်ထားပါတယ်။အလုတ်ကိုင်းတဲ့ဆက်မှုလုပ်ငန်းဆိုင်ရာစစ်တမ်းမှာအသက်10နှစ်ကနေ18နှစ်ကြားကလေး 1.6 တန်းရာဂိုင်နှုန်းအဖြစ်21ရာဂိုင်နှုန်းဟာကြောင်းနေကြမယ်အစားလုပ်ငန်းခွင်တွေအတွင်းရောက်နေကြတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အဲ့ဒီကလင်းငရီဟာအလုတ်ကင်ကောင်းကောင်းမွန်မွန်ရဖို့နဲ့အသက်အရွယ်ရလာတဲ့အခါမှာအလုတ်ကင်အတွက်အာမခံချက်ရှိဖို့ပညာသင်ကြားနိုင်ဖို့အခွင့်အရေးကိုစွန့်လွတ်လိုက်ကြရတယ်။ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့ကိုယ်စားလှယ် Janet E. Jackson ကပြောဆိုပါတယ်။အသက်15နှစ်နဲ့64နှစ်ကြားအလုတ်ကင်မရှိသူ400ကင်တုံးရှိတယ်ဆိုပေမဲ့အသက်15နှစ်နဲ့24နှစ်ကြားအလုတ်လက်မဲ့ဦးရေကတော့နှစ်ဆရှိပြီးတော့9.3 ခိုင်နှုန်းရှိတယ်ဆိုပြီးရေးသားထားပါတယ်အခုလိုလူငယ်လူရွယ်အလုတ်လက်မဲ့ဥယျာဉ်များပြားနေတာဟာအလုတ်သမားဆိုင်ရာမူဝါဒနဲ့ငယ်ရွယ်သူတွေကိုလုပ်ငန်းခွင်တွေမှာယဉ်နီးမြုပ်နှံပေးတဲ့မဟာဗျူဟာပိုင်းမှာလူအချက်တွေရှိနေပြီဆိုတာကိုပြသနေတာဖြစ်တယ်လို့ဂျက်ဆန်ကထောက်ပြတဲ့အကြောင်းပြောဆိုကြောင်းရေးသားထားပါတယ်ဒီအလုတ်သမားဈေးကွက်မှာလိမ်ပိုင်းဆိုင်ရာကွာဟချက်တွေလည်းရှိနေသေးတယ်လို့ဆိုပါတယ်အသက်15နှစ်ကနေ64နှစ်ကြားအမျိုးသမီး50.5 ခိုင်နှုန်းဟာအလုတ်လုတ်ကြပြီးတော့အမျိုးသားဥယျာဉ်ကတော့85.2ခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အသက်65နှစ်ရှိပြီးသူ9ယောက်မှတယောက်ဟာအလုတ်လုတ်နေကြဆဲဖြစ်ပြီးအဲ့ဒီထဲကအများစုကတော့လေယာစိုက်ပျိုးရေးတစ်တောနဲ့ငါးဖမ်းလုပ်ငန်းတွေမှာလုတ်ကင်နေကြတယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကိုအနာတိုလူအေဂျင်စီရဲ့အွန်လိုင်းမှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်ပြီးတော့တင်ပြပေးခြင်းတွေကတော့အိန္ဒိယနိုင်ငံတို့ The Economic Times မှာပြည်ထောင်စုဝန်ကြီးဟောင်းရှာရီတာရော့ကမြန်မာပြည်ပေါ်ထားတဲ့အိန္ဒိယရဲ့မူဝါဒဟာ180ဒီဂရီပြန်ပြီးတော့လှည့်သွားပြီဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားတဲ့စောင်းပါကိုဖတ်ရှုရပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဂျက်စ်ဝမ်စင်းရဲ့လက်ထက်မှာမြန်မာနိုင်ငံအပေါ်ပါကစ္စတန်နဲ့တရုတ်တို့ရဲ့ဩဇာကြီးထွားမှုကိုအရှုံးမပေးလိုတဲ့အတွက်ဒီမိုကရေစီအရေးလိုလားမှုနဲ့အစိုးရဆန့်ကျင်ရေးဆိုပြီးတော့မြန်မာနိုင်ငံအပေါ်ချဉ်းကပ်နေမှုကို180ဒီဂရီပြန်လှည့်သွားပြီလို့ပြည်ထောင်စုဝန်ကြီးဟောင်းရှာရီကပြောဆိုလိုက်ကြောင်းစောင်းမားကိုအစချေပြီးတော့ရေးသားထားပါတယ်။တဘာဝတန်ခွေတရားစာလာတွေထွက်ရှိနေပြီလို့သိလက်ရပြီးတဲ့နောက်အောင်မြင်မှုရတဲ့အစိုးရတွေမှန်သမျှဟာအခွင့်အရေးကိုလက်လွတ်မခံကြရအောင်ဒီလို policy မျိုးကိုချမှတ်ခဲ့ကြတာပဲဖြစ်တယ်လို့သူကပြောတဲ့အကြောင်းလဲရေးသားထားပါတယ်။ပါကစ္စတန်သမ္မတပါဗက်မူရှာရက်ရန်ကုန်မြို့ကိုတွားရောက်လက်ပတ်ပြီးတဲ့နောက်တပတ်ကြာမှပဲနိုင်ငံသားရေးဝန်ကြီးဂျက်စ်ဝမ်ရဲ့မြန်မာပြည်ပေါ်ထားရှိတဲ့ policy ကိုပြောင်းပြစ်လိုက်တာပါလို့လဲထောက်ပြထားပါတယ်အိန္ဒိယနိုင်ငံဟာနိုင်ငံရဲ့အရှေ့မြောက်ဘက်မှာရှိတဲ့အိန္ဒိယနိုင်ငံရဲ့နေဆက်တခွင်မှာပြဿနာတွေပေါ်အောင်ဆွပေးဖို့လည်းမဖြစ်နိုင်ဘူးဆိုတာကိုသိရှိနေပါတယ်ပ ပါကစ္စတန်နဲ့တရုတ်တို့ပေါ်ထားရှိတဲ့အချိန်ဟွာကိုလည်းလျှော့မချလိုပါဘူးတရုတ်နဲ့ပါကစ္စတန်နိုင်ငံတို့လိုစစ်ဆိုးရနဲ့ပူးပေါင်းပြီးတော့တဘာဝဓာတ်ငွေပေါ်ခန်းစားနေကြတဲ့အကျိုးမြတ်တွေကိုအိန္ဒိယအနေနဲ့လည်းလက်လွတ်ခံလို့မဖြစ်နိုင်ဖြစ်နေရတယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို The Economic Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကြည်သူစင်တာနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရတဲ့လက်ထက်မှာအရင်ခေတ်ဆက်ဆက်တောက်လျှောက်ရှိနေခဲ့တဲ့မြန်မာလူလူကြားထဲမှာလည်းကြဲကြဲပြန့်ပြန့်သိရှိထားတဲ့အာဂရီလိုက်စားတာတွေလက်သင့်ရစတော့ခေါ်အခွင့်ထူးခံတွေပပျောက်သွားနိုင်မဲ့အလားအလာအခြေအနေမျိုးရှိနေပါပြီလားပြည်သူလူထုစန္ဒကရောဘလို့များရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ VO ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့နဲ့အဲ့ဒီလိုဆွေးနွေးပွဲမှာပါဝင်လူသူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဂျီယန်အသုံးလုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
။ဒီကိရိမနဲ့ကျင်ပြမယ် EDM အသုံးကတော့
Lend me your ear
ဖြစ်ပါတယ်။စာလုံးပေါင်းကLEND lend ga nga ra ME mi ga chino chima YOUR your tin i EAR ear ga na su ro subscribe khun ye dai yai de be ga ro shin yai na ko chima ko nga ba bo de ge ro na de phe ko phyat pi nga ra ma hu phe EDM su re tobai de be ga lu tu u u yin phwe na ma che na che twi ko ပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆလိုတာဖြစ်ပါတယ်ဒီခါတည်းကလည်းရင်ထဲမှာခံစားရတာကိုကိုယ့်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးကိုနားထောင်စီချင်တဲ့သဘောရှိပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary please lend me your ear as I have to tell you about my problems. I need to ask your advice, too.
Mary, ku pyo da ko tche lao na thong pi ba la. Ku ye pyatana rwi ku pyo pya chin lu ba. A chan nyan le pi ba lu taung chin ma de lu de be ya ba de. U ma ko naw ta khaw na sin chi ja ya aw.
Mary, please lend me your ear as I have to tell you about my problems.I need to ask your advice, too.
Go pyo pya chin na go na thong pi ba yin phwin na go sait shi shi ne na thong pi ba so yin idiom a thong ya be lu pyo ma le
lend me your ear
lu pyo lu ya ba de a da ka do di kri ma ne tin pya ke de idiom a thong me phit ba de
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမေရိကန်အီဂျီယန်သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံအတွင်းနေစဉ်ဆန်ဝေယူစားသုံးမှုနှုန်ပိုမှုတိကျစွာသိရှိနိုင်ရေးအတွက်မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကဥဆောင်ပြီးတော့တိုင်းဒေသကြီးပြည်နယ်နဲ့တိုင်းဒေသကြီး14ခုအတွင်းမှာရှိတဲ့မိသားစုပေါင်း4000ထံကနေပထမဆုံးအကြိမ်ဖြစ်စစ်တမ်းကောက်ယူဖို့ပြင်ဆင်နေပြီဖြစ်ပါတယ်အဲ့ဒီစစ်တမ်းကိုမေလနဲ့ဧပြီလနဲ့မေလနှစ်လမှာကျင်းပသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဆုထုံးကပြောပါတယ်မြန်မာနိုင်ငံဆန်စပါးအသင်းချုပ်အနေနဲ့အဲ့ဒီစစ်တမ်းကနေဘလို့ရက်လက်တွေထွက်ပေါ်လာဖို့မျှော်လင့်ထားသလဲဆိုတာတွေကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆန်စားသုံးမှုနဲ့ပတ်သက်ပြီးတော့အခုလိုစစ်တမ်းကောက်ယူတာဒါပထမဆုံးလားဆရာ
သာသာလုံးနဲ့ပတ်သက်ရင်တော့လေဒါတိုင်းတိုင်းလုံးကြည့်တာခောက်တာတော့ဒါတော့ဘာလို့လဲဆိုရင်ခောက်တာပေါ့နော်အရင်ကတော့ကျွန်တော်ကခံမှန်းပြီးတွက်ချက်တာပေါ့နော်
ဆရာတို့ဒီလိုမျိုးစစ်တမ်းကောက်ယူတာကဘာရည်ရွယ်ချက်တွေရှိပါသလဲဆရာဘာတွေများဒီကနေပြီးတော့ရယူနိုင်ဖို့မျှော်လင့်ပါသလဲ
ကျွန်တော်ကရင်တော့ဒီခံမှန်းကြီးအားလုံးကောက်တဲ့ခါကျတော့တွက်ချက်တဲ့ခါကျတော့ကျွန်တော်ကဒီဆန်ဘလောက်စဘာဘလောက်ထွက်တယ်ဘလောက်စားသုံးတယ်ဘလောက်ပူရှန်တယ်ဆိုတော့ကျွန်တော်ခံမှန်းတာပေါ့နော်ဆိုတော့ကျွန်တော်ဒီမှာတော့ဟိုစဘာစံတန်းကြီး14တန်းလောက်ထွက်တယ်စားသုံးမှုကကျွန်တော်12တန်းလောက်ရှိ2တန်းလောက်ပူတယ်ဆိုပြီးကျွန်တော်ခံမှန်းပြီးပြောကြတာတကယ်ပူမပူဆိုတာလည်းတည်တနာရှိတာပေါ့နော်ကျွန်တော်က2တန်းပူရဲ့ export လုပ်လို့ရတယ်2တန်းပူလို့ရတယ်ပြောကြတာတန်းကတော့2တန်းပေါ့အဲ့ကျွန်တော်ကဒီချိန်မှာတော့ပြဿနာပါရှိတယ်ဆိုရင်ဒါဒီညမှာလေဒီ helium ရုပ်ဖက်တွေပါလေလာမယ်ကမစာရေးခါရာ sorry ဖြစ်နေတယ်ဆိုပြီးပြောကြတယ်ဆိုရင်ရှိတယ်ပေါ့နော်အဲ့ကျွန်တော်တို့ဒီမှာတကယ်တမ်းပူပူလာလားမပူလာလားဒီကြမသိဘူးပေါ့နော်အဲ့စားသုံးမှုကလည်းကျွန်တော်ပုံမှန်နဲ့ကမမှာအများဆုံးဆိုပြီးသတ်မှတ်ထားတယ်ပေါ့နော်အဲ့တော့တကယ်စားလားမစားလားခုကလည်းဗါလဲဆိုရင်ကျွန်တော်တို့ကဗါနိုင်ငံမှာလည်းတကယ်တမ်းစားသုံးမှုပုံစံကြီးကြောင်းလာတယ်ပေါ့နော်ဥပမာဆိုတော့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံမနေ့တတိယကိုသုံးတဲ့ကျွန်တော်ကတကယ်လည်းစံမစားတော့ဘူးနော်မနေ့ပိုင်းဆိုရင်ကျွန်တော်တခြားအစာစားကြတာများတယ်ပေါ့နော်ရန်ကုန်ဆိုရင်လူကြီးကဒီငါးတန်းကျော်၆တန်းလေးပါရှိတယ်ဆိုတော့ဒါနဲ့တန်းပါစံပေါ့အဲ့တော့ကျွန်တော်ကဒါရေးဒီစားဒီမှာခါကြမှာကျွန်တော်ကခုနဟိုကျွန်တော်တို့ပြန်စံထားရဆိုရင်ဘယ်လောက်ထားတယ်လဲဒလစာထားမှာဒလစာထားမှာဒလစာကိုဘယ်လောက်ကုန်မလဲစားစီပေါ့နော်ဒါတွေတွက်ချက်လို့ရမယ်ဒီဘက်မှာလည်းကိုယ်ကျန်တယ်ကိုရှံမှုဆိုရတယ်ဒါအတွက်ချက်လို့ရမယ်လို့ကျွန်တော်မြင်ပါတယ
်ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်ဆက်မြို့မြန်မာနိုင်ငံစံစဘာတင်းချုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ်အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေနဲ့တဘောကဝင်ငွေဟိုပေါ်ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိတယ်လဲဘလို့ဆံမျိုးစားတယ်လဲဆိုတာတွေလားဒါမှဘလို့အချက်တွေပေါ်အခြေခံပြီးဆရာတို့ဟိုပေါ်စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
ပါလာတော့ခေါနာစားဆံစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါကမှလည်းခုနကကျွန်တော် site ရဟိုလေနမားတွေဘယ်လောက် site ကြိုးတယ်ဘုံဝင်ငွေဘယ်လောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဲ့ဘယ်လောက်ရတယ်တော့ကဒါအစားအစာပေါ်မိကိုနေရတယ်ပေါ့နော်ဆိုတော့ဝင်ငွေရဲ့300ရယ်နှုန်းလား200ရယ်နှုန်းလားဆန်တော့သုံးဆွဲနေရတယ်ဆောင်းနေရတို့များကျွန်တော်ကဆန်နောက်စားလုံးနဲ့ကျွန်တော်တို့ဆန်တပားမျိုးစားပေါ့နော်ဆောင်းနေရတို့ဘောလက်ရှိစားလုံးနေရတို့စားပဲတုံးမို့ဒီရဲ့ဝင်ငွေပူရရင်တော့ဘယ်လိုဆန်မျိုးကြောင်းနဲ့စားတော့မလဲဆိုတာပေါ့နော်အဲ့ဒီလည်းပါပါတယ်နောက်တော့လက်ရှိကျွန်တော်ဖြည့်ဆို့တဲ့လူတွေရေခံဆက်လက်တွေဖြစ်တဲ့ပညာရေးချင်းတို့တော့ဒုချင်းဝင်မှုတွေတို့ဒါတွေရတဲ့လူတွေရောပါပါပြီးသားဖြစ်မှာပေါ့နော်
အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်သဘောကလေသမားတွေတနေ့မှဘယ်နဲ့အေကထွက်တယ်အဲ့ဒီဟာသူတို့အရင်ဘက်ကိုဘယ်လောက်ဘယ်နေရာခံတော့ပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်လဲဆိုတော့အဲ့တော့အဲ့လိုမျိုးတွေတိလာပြီဆိုရင်ဆရာတို့ကလေသမားတွေဝင်ငွေတိုးအောင်မျိုးကောင်းတဲ့စပါးတွေစိုက်နိုင်အောင်ဆရာတို့ကူညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့တွေရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့ဆန့်ကျင်ဘက်ဟိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘယ်လိုသဘောထားမလဲစားသုံးသူတွေအကုန်ကြတက်တာအောင်ဘလို့ဆန်နေကိုအကျိုးပါပေါ့အာဟာရပိုရှိအောင်စားသုံးမယ်ဆိုတာတွေရောဆရာတို့အဲ့နောက်ဆက်တွဲတွေပါလာမလားဆရာ
ကျွန်တော်တို့ကတော့စစ်တမ်းကောက်တဲ့ကိစ္စတော့လက်ရှိအခြေအနေမှာသိရှိအောင်လုပ်ခဲ့တာပဲပေါ့နော်သူတို့လည်းပေါ့အခြေခံပြီးတော့မှဒါကျွန်တော်တို့ကတော့ဒီလယ်သမားရဲ့အနေနဲ့ခုနလက်ရှိအနေထားမှာဟိုဖြစ်ဖြစ်နဲ့ဈေးတခုပေါ့ဗျာဟိုကျွန်တော်တို့ကနှစ်ပိုင်းဖြစ်နေအောင်လယ်သမားတွေကတော့စံလေးစပါးလေးတက်လာတော့ဒီလိုတွေအဆင်ပြေရေးသူတို့လည်းပဲဒါပေမဲ့စားသုံးတဲ့ဒီလူအနေနဲ့ကြတော့ဒီစပါးကြီးဆန်ကြီးကြတဲ့ကိစ္စလူတွေကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲဒီအချိန်မှာကျွန်တော်က equilibrium မျှကြည့်ရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ data ရရတဲ့အတွက်ကြောင့်မို့လို့ဒါနိုင်တော့ဥပဒေတော့မဲ့ဒါအစိုးရတဲ့ကျွန်တော်ညှိနှိုင်းပြီးဆောင်ရွက်သွားမှာပေါ့နော်နော်နိုင်ငံကအဖွဲ့အစည်းနဲ့ဆိုတော့ကျွန်တော်တို့စိုက်ကြိုးနေရဘလိုမျိုးတွေစိုက်နေရနေကြတဲ့ပြည်သူရဲ့ရေးကွက်လိုအပ်ချက်ကဘလိုစပါးမျိုးတွေလိုအပ်တယ်အဲ့တော့ကျွန်တော်ကပြည်တွင်းမှာတော့ဘလောက်စားသုံးတာဒီလိုလိုကြောင်းမလို့ကျွန်တော်ကဒီကဟိုဘလောက်ရောင်းချလို့ရတယ်အဲရောင်းချလို့ရတဲ့ဈေးကွက်ကိုလုံးမလဲပေါ့နော်ဒါတွေကိုကျွန်တော်ကသိရှိရမှာဖြစ်တယ်နောက်တစ်ခါလည်းဓမ္မတွေကိုအတွက်လည်းခုနပြောတဲ့ဘလို့ဈေးကွက်လိုအပ်ချက်ရှိတဲ့မျိုးတွေကိုကြောင်းလဲဆိုက်ကူးနေအောင်ကျွန်တော်ကဝင်ကြည့်ဖို့အစီအစဉ်ရှိပါတယ်အဲ့တော့ဒီဘက်မှာလည်းကျွန်တော်ဘာလုပ်နေလဲဆိုရင်ကျွန်တော်အားဖြင့်အားရစံပေါ့နော်ဒါလည်းကျွန်တော်တို့ဒီ lift fan နဲ့ကျွန်တော်ကူညီနေပဲကျွန်တော်ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါတော့ကျွန်တော်ကဒီ fan ထဲမှာအားရကြရီဆုံးပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရပိုင်းတွေမှာပဲဒါစတင်မိတ်ဆက်တဲ့ခန္ဓာလေးဒုက္ခတာရှိပါ
တယ်။စောစောဆရာပြောသလိုဆန်နေကိုအာဟာရရှိတဲ့ဆန်နေလူထုအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်နေကိုသိပ္ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်မြမပြမအခုအစပြီးအစပျိုးပြီလို့ပြောလို့ရမလားဆရာ
။ဟုတ်ကဲ့ပါကျွန်တော်စပြီးတော့ တော့လဲရပါတယ်တော့ဒါတော့လဲကျွန်တော်တို့ကဟိုဒီလိုလေယာဉ်ကနေဖွံ့ဖြိုးတိုးမှုဆိုတာတော့အဓိကဥဆောင်မှာတော့ဆိုးရပါဘယ်နိုင်ငံတိကောနော်အဲကျွန်တော်ကအခုလာနေဆိုးရတဲ့ကတော့ဒါကျွန်တော်ရက်ဖက်အဖွဲ့ကြီးရက်ဖက်အတင်းအဖွဲ့ကြီးနောက်တောင်းလယ်သမားတွေနောက်ကျန်တဲ့ဒီစိတ်ကြီးကြီးတွေလောက်ကနေလူတွေနဲ့ပို့ပြီးတော့မှပူးပေါင်းဆောင်ရွက်ပြီးတော့မှနိုင်ငံအဖွဲ့ကြီးအနေနဲ့ပို့ပြီးပူးပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်အစိုးရအနေနဲ့ဥဆောင်မှုမပေးနိုင်ဘူးဆိုတော့ကျွန်တော်ကပူးပေါင်းခက်ပါနိုင်ငံအဖွဲ့ကြီးတွေရတယ်ဆိုရစီပဲသွားတာပေါ့နော်အစိုးရသူတွေလည်းဆိုင်ကြီးရဲ့ဆိုင်ကောင်းဝင်ခဏသူတို့ရဲ့ interest ပေါ့နော်စိတ်ဝင်စားမှုပေါ်မူတည်တယ်သူတို့စိတ်ဝင်စားတာတရားမျိုးမဟုတ်ဘဲနဲ့တခြားမျိုးတွေစိတ်ဝင်စားတယ်ဥပမာဆိုတော့ကျွန်တော်ဆက်မျိုးတွေအဲဘယ်လိုလဲဆိုတော့စိတ်ဝင်စားတယ်ဆိုတော့ဒီဘက်ကျန်တဲ့အပိုင်းတွေကိုရောက်မလာဘူးဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကြစရိတ်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစပါအတင်းချုပ်ကပဲကုန်ကြခံမှာ
သူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီစံစပါအတင်းချုပ်ကဥဆောင်ပြီးတော့ဆိုင်ကုန်တင်းနေနောက်တစ်ခါစတဲ့ကောက်တဲ့အဖွဲ့အစည်းကတော့ဒါဆက်ကြီးတက်လို့ဒါနေရာစီးပွားဌာနနေပြီးတော့ဒီဒေါက်တာကျွဲပေါ်မကဒေါက်တာတော်တင်ကြီးနဲ့ဦးဆောင်တဲ့ဒီဆရာဆရာမတွေအကြောင်းသားတွေနဲ့ကျွန်တော်တို့ကောက်ကိုလုပ်နေရပါအဲ့တော့ကျွန်တော်တို့ကဒီစစ်တမ်းတော့ဘာလို့ဖြစ်ဖြစ်ဒီတိုင်းပြည်တွေဒီဥပ္ပဒေရောမယ်ဆိုတဲ့တွေ့တော့တရောက်တင်ရနေပြီးအထောက်အကူပြုမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်ဒါဆိုတဲ့အနေနဲ့လည်းဘာလို့ဖြစ်ရတာလဲဒီဒီကြရေပေါ်မူတည်ပြီးတော့မှအဲ့ဒီကဒီဒီဆိုင်ဝေးကနာတော့ဓမ္မရေးတော့ကောင်းမွန်တဲ့မူဝါဒနဲ့အကောင်းတဲ့ပေါ်နိုင်မယ်လို့ကျွန်တော်အနေနဲ့ပြောလင်းတိုက်တော်လို့ပ
ါဒါကတော့ကိုဇော်ဝင်းလိုင်တင်ပြခဲ့တဲ့စီဝါရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်တုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာတော့တရုတ်ဆောင်ပညာတင်ယူဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့စီးပူးလေ့လာနေတဲ့ Model Handy ကိုကိုအောင်ကဆက်သွယ်မြင်းမြန်းထားတာကိုနားဆင်ကြပါခင်ဗျာ
Handy ကဒီဟိုအမေရိကန်ပြည်ထောင်စုမှာပေါ့နော်ကြောင်းလာတက်တယ်ဆိုတော့ဟိုဘာလာတက်တာလဲဆိုတော့အရင်ဆုံးရှင်းပြပေးပါလား
ဒီမှာကဟန်ဒီဒီ New York Film Academy မှာပေါ့နော် acting for film ဒီတရုတ်ဆောင် major ကို one year conservatory program ပေါ့နော်အဲ့ program ကိုလာတက်တာပါရှင့
်အဲဆိုတော့ဒီတရုတ်ဆောင်ပညာတစ်ခုပဲလား
ဟုတ်ဟုတ်ပါရှင့်ဒါပေမဲ့ဒီတရုတ်ဆောင်ပညာဆိုရဲခေါင်းစဉ်အောက်မှာဒီဟန်ဒီကအများကြီးပေါ့နော်ဒီရုပ်ရှင် direct လုပ်တဲ့ဟာရောပြီးတော့ဟန်ဒီဒီ script တွေဘယ်လိုရေးရရာစအကုန်လုံးပေါ့နော်အသေးစိတ်ကစအကုန်သင်ရပါတယ်
ဆိုတော့ဒီမှာလာပြီးတော့ဒီတရုတ်ဆောင်ပညာကိုသင်နေဆိုတော့တရုတ်ဆောင်ပညာကိုဘာကြောင့်စိတ်ဝင်စားခဲ့တာလဲ
။ဟင်းနဲ့ဒီအနုပညာအလုပ်လုပ်ခဲ့ရပေါ့နော်။တရုတ်ဆောင်တယောက်ဖြစ်ချင်တယ်ပြီးတော့ဒီအဲ့သူများရဲ့ဒီရုပ်ရှင်တွေမှာပေါ့နော်။တရုတ်ဆောင်အရင်သဘောကျရဲသူတို့တိုင်းအဲ့လိုမျိုးလုပ်ချင်တာပေါ့နော်။ဒီအဓိကကဒီ American ဒီ movie ပြည့်နဲ့ Korean drama အရင်ကြည့်ရပေါ့နော်။အဲ့မင်းသားမိမိလိုမျိုးပေါ့နော်။အဒီလို့သူတို့မျိုးတရုတ်ဆောင်ကျင်တယ်ပြီးတော့သူတို့မျိုးနေရာမှာတခြားလူတယောက်အနေနဲ့တရုတ်ဆောင်အားဖြစ်တဲ့အတွက်ပေါ့နော်အဲ့လိုမျိုးကိုယ်သာနောက်တယောက်ဖြစ်သွားမယ်ဆိုရင်ဘယ်လိုနေမလဲဆိုတော့အဲ့လိုမျိုးပေါ့နော်အဒီတရုတ်ဆောင်ကရေးပြတာပေါ့နော
်အာမြန်မာပြည်မှာကြတော့ဒီအနုပညာလှူရှားမှုတွေနဲ့ပတ်သက်ပြီးတော့
modeling ကိုကတော့ဒီ3နှစ်ရှိပြီပေါ့နော်ဒီအနေနဲ့စုတွေလည်းအများကြီးရထားတယ်ပေါ့နော်အဲ့ဒီထဲမှာဒီ2012တုန်းက Facebook မြန်မာရဖူးပါတယ်2015မှာကျတော့ဟိုMiss Super National ပေါ့နော် Miss Super National Asia and Oceania ပေါ့နော်ပိုလန်နိုင်ငံမှာတက်ပြန်ရတဲ့နိုင်ငံပေါင်း80နဲ့ဟိုတိုင်းညော Super National Asia တခုလို represent လုပ်တဲ့ဆုကိုရထားပါတယ်ပြီးတော့ဒီအနေနဲ့ကြံရည်လည်းအများကြီးရိုက်ထားပါတယ်ကြံရည်10ခုကျော်သွားပါပြီပြီးတော့ဒီ magazine နဲ့ cover လည်းအများကြီးရိုက်ထားပါတယ်
ဟိုအမေရိကအထီရောပေါ့နော်ဒီတရုတ်ဆောင်ပညာနဲ့ပတ်သက်ပြီးတော့ဟိုလာတင်မှုအတွက်ဟိုဘာကြောင့်ဆုံးဖြတ်ခဲ့တာလဲ
။ဘာကြောင့်ဆုံးဖြတ်ခဲ့လဲဆိုတော့ဟိုနီအများကြီးပဲပေါ့နော်နိုင်ငံတကာကအကြောင်းမျိုးဟိုနီစုံစမ်းနေလေ့လာရဲဟိုနီနေနေဘယ်အကြောင်းဝင်ကျင်လဲပေါ့နော်အဲ့အကြောင်းမျိုးဟိုနီအများကြီးကြည့်ပါရဲအများကြီးကြည့်ရတဲ့အမှဟိုနီ America ma America la Hollywood and Hollywood so ba na Hollywood and ni ye pio ani ni ne di ma ga yauk shin loka ayan to tet de ba no tru ye ni pinya yi le ayan to tet ni ye pio tru si ma ai ba da ye ni ne lu di tiok saung lai au tin cha cha ne tin bi ye sia yi sia ma ye pio chang le ba no ayan kaung ne chang le shi ye ba no new york from academy so le name ji ba ye da ka ba long ma le chang ni shi ye ba no ai yo ani ni ne le di chang ma so yin အားတိုးတက်မယ်ပေါ့နော်ပြီးတော့ဒီကျောင်းကနေလည်းမိမိမိနာရထွက်ထားတယ်ပြီးတော့ဒီမျိုးကျောင်းမှာလည်းအမြင်ပေါ့နော် Kevin Spacey ကိုပါတော့သူတို့ကစားအဲ့လိုမျိုးtalk show တွေလည်းလာလုပ်တယ်ပေါ့နော်ရုပ်ရှင်မိနာမိမိနဲ့ degree ရရယ်ပေါ့နော်အဲ့တော့ဒီဒီကျောင်းကိုပဲရွေးချယ်လိုက်တာပေါ့နော
်ဆိုတော့ဒီ New York Film Academy မှာဟိုဘလောက်ကြာကြာတက်ရမှာလဲဒီ course ကိုပေါ့နော
်ဟုတ်ဟိုအခုတက်နေတာထောက်လာကြော်ရပေါ့နော်စုစုပေါင်းရဟို1 year ဆိုပေမဲ့၈လကြော်ပဲတက်ရတာပေါ့နော်မေ28ဆိုရင်ကျောင်းပြီးပါပြီ
အခုချိန်အထိဂရီကာလအတွင်းမှာဟိုဘာတွေကိုလေ့လာခဲ့ပြီးပါပြီလဲ
အများကြီးပဲလေ့လာပွားကြီးတော့ပေါ့နော်ဒီရန်ကုန်မှာစတုရဆောင်လုပ်တယ်ဆိုတာဒီအမေကင်မရာရှိရောင်းတယ်တို့ပြီးရဲ့စာအဲ script ကိုပေါ့နော်လေ့အလွတ်ချက်ပြီးတော့ပဲတုပ်ဆောင်ရတာပေါ့နော်ဒီမှာအဲ့လိုမဟုတ်ပဲနဲ့ကော script ရပြီဆိုရင်ဘယ်လိုဘယ်လိုခွဲရတယ်ဘယ်နေရာမှာဘယ်လိုပြောရမလဲပြီးတော့ကိုကဒီနေရာမှာဆိုရင်ဘယ်လိုမျိုးလေးလုပ်လိုက်ရင်ပို့ပြီးတော့ပေါ့နော်အသက်ဝင်လာမယ်ပေါ့နော်ပြီးတော့သူကဒီမှာအရင် natural ဖြစ်တဲ့ idea ကိုအရင်အသာပေးရပေါ့နော်ပြီးတော့ camera မကြောက်ဘူးရပြီးတော့ camera ရှိရောက်သွားနဲ့ကိုကလုံးဝ natural ဖြစ်နေ camera ရှိလို့ရှိမှမသိရဘူးဒါပေမဲ့အဲ့အချိန်မှာလဲ camera ကိုလဲကိုမျက်နှာမပြောင်းအောင်လုပ်ရပေါ့နော်အမျိုးဆုံးပဲ lighting တွေရောအဲ့လိုမျိုးပေါ့နော်တော်တော်လေးကိုအသေးစိတ်တင်ရတယ်ပေါ့နော်တခါမှမကြဘူးရဲ့ညီဟွာနီးလဲနေပါတင်ရတယ
်ဒီအနောက်တိုင်းကဒီဟိုရုပ်ရှင်တွေထဲမှာဆိုလို့ရှိရင်တော့တဘာဝကြကြသေယုတ်ဆောင်တဲ့ဟာတွေကိုပဲအဓိကအသားပေးပြီးတော့ပြတာပေါ့
ဒါပေမဲ့တခါလေကျရင် script က script ပေါ်လဲမူတည်ရပေါ့နော်ကိုကဒီနေရာမှာကိုကဒီ normal ထက် overload ဟာလဲရှိရယ်ပြီးတော့ဟင်းရော normal ဒီပေါ့ natural sanity ဒီ Hollywood ရုပ်ရှင်တွေတော်တော်များများ natural အရန်ဆန်တယ်တို့ရတကယ်သူဖြစ်နေတဲ့အတိုင်းပဲကိုကြည့်နေသူနဲ့အောင်ပါသွားရပေါ့နော်အဲ့လောက်ထိကို natural sun နဲ့အဲ့လိုမျိုး natural sun တော့ခင်ဗျပို့ပြီးအားရတယ်။ဘာလို့လဲဆိုတော့ကိုရဲ့ကိုဘာတွေးနေလဲဆိုတော့ပြိတ္တကအစာခံစားရတယ်ပေါ့နော်။အဲ့လိုမျိုး feeling မျိုးခင်ဗျအရင်ကြိုက်တယ်ဒီ overload တာထက်ပြိတ္တတွေကိုပေါ့နော် message လေးတခုကိုရဲ့ကိုဒီမှာဘာကိုပြောပြနေတဲ့ဟာလေးဘာပြောပြနေလဲဆိုရက်ဒီပေါ့နော်ကို feeling လေးကိုပရိသတ်ဒေစီကိုပေါ့နော်အိတ် feeling ကိုမပြောဘဲနဲ့ရောက်သွားတဲ့ဟာလေးပေါ့နော်အဲ့လိုမျိုးလေးကိုဟိုအရင်သဘောကျတယ်ပြီးတော့ natural ဖြစ်တဲ့အဲ့လိုမျိုးဟာကိုပို့ပြီးတော့ကြိုက်ပါတယ်ပြီးတော့ base script လာလာဘာရင်းဖြစ်ဖြစ်ပေါ့နော်အကုန် natural ဖြစ်အောင်လုပ်ရမယ်ဆိုရယ်ဆရာမတွေကလည်းအများကြီးတင်သေးရယ်ပေါ့နော် back character လာလာဘယ်လိုနေရာမှာဖြစ်ဖြစ်အကောင်းဆုံးဖြစ်အောင်လုပ်ရမှာပေါ့နော်ဘယ် character မဆိုအကုန်လုံးကဒီလူပဲပေါ့နော်လူတွေအနေနဲ့ကိုမလုံနိုင်တာမရှိအောင်ဆိုရဲဟာကိုလည်းတင်ပြီးပါတ
ယ်။ဟန်ဒီကဒီအကြောင်းကကြော်ညာတစ်ခုရိုက်ဖို့နဲ့ပတ်သက်ပြီးတော့လဲကန့်လန့်ခံရတယ်ဆိုပြီးတော့သိရတယ်လေအဲ့ဒီအကြောင်းနည်းနည်းပြောပြအောင်
ဟုတ်ဟန်ဒီလည်းအရင်အံ့ဩသွားပါတယ်ဘယ်ဆိုဟန်ဒီလည်းမပြောမှန်းထားဘူးပေါ့နော်ဟန်ဒီရောဒီကျောင်းရဲ့ဒီ film campaign ပေါ့နော်ဟိုဒီကဘာလုံးမှာကတ်မဲ့ကြညာပြီးတော့သူတို့ရဲ့ contract ပြန်မှာဆိုတော့ဟိုကသူတို့ရေးထားတာရောဒီ TV TV တွေမှာရောပေါ့နော်ကြညာမယ်ပြီးတော့ဟိုဒီ bus guy ရောပြီးတော့တနိုင်ငံလုံးမှာပေါ့နော်သူ poster ရေးစာအကုန်ပန်းဆွဲတရားမှာအကုန်လုံးတပုံသုံးဖို့အတွက်ကိုပြောထားရယ်ပေါ့နော်ဒါအရင်မိုက်ပါရယ်ဟန်ဒီဒီအကင်းတယောက်ဆောင် department မှာဒီတယောက်တည်းရေးခံရပါတော့အရေးခံရတော့ဝန်တာပါတော့မြန်မာနိုင်ငံတယောက်အနေနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့ဒီလိုမျိုးအခွင့်အရေးဆိုတာလည်းအရင်ရှားပါတယ်ဒီမှာအရင်လည်းခက်ခဲပါတယ်ခက်ခဲတဲ့နေရာမှာဟန်ဒီကိုပေါ့နော် CI ဆီယာမတွေအကုန်လုံးကနေပြီးတော့ဟန်ဒီ recommend ပေးကြရဲပြီးတော့တတိယကိုယ်တိုင်ပေါ့နော်ဟန်ဒီကျောင်းရဲ့တတိယကိုယ်တိုင်ဟန်ဒီကိုရွေးချယ်ထားဆိုတော့ဟန်ဒီအရင်ကုန်ယူပါတယ်ရှင်
ဆိုတော့ဒီကြောင်းတက်ပြီးသွားရင်ရောဟိုဘာတွေဆက်လုပ်ဖို့အစီအစဉ်ရှိပါလဲမြန်မာပြည်မှာရောပေါ့
ဟုတ်အဲဒီကြောင်းတက်ပြီးရနေဟိုဒီမှာတော့ဟိုခဏနေမယ်ပေါ့နော်ခဏနေပြီးတော့ဒီအမေရိကရောက်လုံးရောက်ခိုက်ပြီးတော့ဟိုဒီဟိုနည်းခဏတော့လဲပြစ်မယ်ဆယ်ရက်လောက်တော့လဲပြစ်မယ်ပေါ့နော်ပြီးရနေဟိုပြန်ရောက်တာနေဟိုအမေကဟိုမှာရောက်နေဖြစ်တဲ့အတွက်အနုပညာအလုပ်တွေကိုအကုန်လုံးအစီအစဉ်ပေးထားမယ်ပေါ့နော်အစီအစဉ်ပြီးရနေပြန်ရောက်တာနေအနုပညာအလုပ်ကိုပြန်ပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံအနုပညာလောကရောပြန်ပြီးတော့ဝင်ပြန်มาပါအရင်တပ်ပုံမျိုးကြညာရောပြန်ပြီးစတင်နိုင်မယ်ပြန်ပြီးရုပ်ရှင်ရုပ်ရှင်တွေရိုက်ဖို့အတွက်စီစဉ်နေပါရှင့်
ဒါကတော့ကိုအောင်ဆက်သွယ်ပြီးတော့မြန်မြန်တင်ပြထားတဲ့တုဒ္ဒဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ TB ရောဂါကိုဖြစ်စေတဲ့ဘက်တီးရီးယားပိုးတစ်မျိုးကို1882ခုနှစ်မှာရှာတွေ့ခဲ့တဲ့ဒေါက်တာရောဘတ်ခိုးကိုအမှတ်ရတဲ့အနေနဲ့နှစ်စဉ်မတ်လ24ရက်နေ့ကိုရောက်တိုင်းကမ္ဘာတစ်လောမှာနိုင်ငံတကာ TB အဆုတ်နာရောဂါနေ့ကိုကျင်းပလေ့ရှိပါတယ်။ဒီလိုအထိမ်းအမှတ်အခမ်းအနားတွေကျင်းပရတာဟာကမ္ဘာကူးစက်ရောဂါဖြစ်တဲ့ TB အဆုတ်နာအကြောင်းကိုလူတွေပိုသိလာစေဖို့ဖြစ်ပါတယ်။ကမ္ဘာပေါ်ကကူးစက်ရောဂါပိုးတွေထဲမှာ TB ရောဂါပိုးဟာဒုတိယမြောက်လူအသေးအပြောက်အများဆုံးဖြစ်စေပြီးလူ6သန်းဒီရောဂါဆွဲကပ်နေတဲ့အထက်မှာတသန်းခွဲလောက်သေဆုံးခဲ့ပါတယ်။1940မှာပေါ်လာတဲ့ပရိဇီဝဆေးတွေမတိုင်ခင်တုန်းက TB ပိုးဟာကြောက်စရာအကောင်းဆုံးဖြစ်ခဲ့ပါတယ်။ဒီကနေ့လိုအချိန်မှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာသာ TB ပိုးကြောင့်သေဆုံးမှုဖြစ်နေရပါတယ်။အဲ့ဒီဒေသမှာလူတွေဟာပြုတ်သိမ့်နေထိုင်ကြပြီးနေအိမ်တွေကစံချိန်မမီသလိုစည်ရဲမှုကြောင့်အစာအာဟာရမပြည့်စုံပဲဒီလိုအဆွန့်ပယ်ခံထားရသူတွေမှာရောဂါဖြစ်နေရတာပါ2016ခုနှစ်ဆောင်ဘက်ကတော့ TB ရောဂါကင်းစင်ရေးအတွက်ညှိနှိုးကြပါစို့ဆိုတာပဲဖြစ်ပါတယ်2030ကျရင်ကူးစက်ရောဂါအဆုံးသတ်စေရေးဆိုတဲ့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုအကောင့်ထဲဖော်ဖို့ဖြစ်ပါတယ်ဒါဟာမတူညီတဲ့အုပ်စုတွေမတူညီတဲ့ကဏ္ဍတွေအလိုက်ပြီးကြဆောင်ရွက်နေသူတွေကြားအပြန်အလှန်ဆက်သွယ်ရင်ပူးပေါင်းဆောင်ရွက်ကြဖို့ရည်ရွယ်တာဖြစ်ပါတယ်။အောင်မြင်မှုတွေရဖို့ဆိုရင်အတားအဆီးတွေဖယ်ရှားရေးမှာမိမိတို့ကျွမ်းကျင်မှုတွေကိုအကျိုးရှိရှိအသုံးချနိုင်အောင်အချင်းချင်းကြားအမြင်ဖလှယ်နိုင်ဖို့ပဲဖြစ်ပါတယ်။ TB ရောဂါနှိမ်နှင်းရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ဆင်းရဲမွဲတေမှုအဆုံးသတ်နိုင်ရေးအကောင်းဆုံးလှုပ်ဆောင်သွားဖို့လိုကြောင်းယောဂါရှာဖွေရေးမှာပိုပြီးထိရောက်တဲ့နီလန်းတွေကိုရှာဖွေသွားဖို့နဲ့ယောဂါကူးစက်ခံရသူတွေကိုပျောက်ကင်းအောင်ကုသပေးသွားဖို့လိုကြောင်းဝေဒနာခံစားနေရသူတွေကိုရှောင်ဖယ်တဲ့ဆက်ဆံမှုအဆုံးသတ်သွားစေရေးနီလန်းတစ်ခုရှာဖွေသွားဖို့နဲ့သူတို့ပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့လိုကြောင်းဒီယောဂါတိုက်ဖြစ်ရေးအပြင်ဒီယောဂါနဲ့ဆက်နွယ်နေတဲ့ပြဿနာတွေအတွက်နီလန်းသစ်ရှာဖွေကြဖို့ကိုလည်းတိုက်ထွန်းထားပါတယ် TV ယောဂါတိုက်ဖြစ်ရေးကိုလှုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောထားပါတယ်ဒီရည်မှန်းချက်အတိုင်း TB ရောဂါဝေဒနာအများဆုံးခံစားနေရတဲ့တိုင်းပြည်တွေကိုအမေရိကန်ကအကူအညီထောက်ပံ့နေပြီးအသက်တွေကယ်တင်နေသလိုပိုပြီးလုံခြုံစိတ်ချရတဲ့ကဘာကြီးဖြစ်အောင်လည်းလှုပ်ဆောင်နေပါတယ်။အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ WHO အဖွဲ့ TB တားမြစ်ရေးအဖွဲ့ကမ္ဘာမူရေးဆေးတားမြစ်ရေးအဖွဲ့တွေနဲ့ဆက်လက်ပူးပေါင်းရင်းဒီကမ္ဘာလုံးမှာကြီးကြီးပြင်းပြင်းလုပ်နေတဲ့ TB ရောဂါထိန်းချုပ်နိုင်ရေးမှာထိရောက်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်။ဒါဟာခိုင်မြဲတဲ့တည်ငြိမ်တိုးတက်ရေးကိုရရှိနိုင်ဖို့ဖြစ်ပါတယ်။ဒီကမ္ဘာလုံးကရည်မှန်းထားတဲ့အတိုင်း TB ရောဂါပြန့်ပွားမှုရပ်တန့်စေဖို့အတွက်ခင်ဟောင်းကယောဂါဘေးစိုးတွေလွတ်မြောက်တဲ့မျိုးဆက်သစ်ကိုထူထောင်ဖို့ပဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုထုတ်လင်းပေးခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းသောတာရှင်တို့ကိုထပ်မံအသိပေးလိုပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လင်းချက်တွေကြာခင်ပြည့်စုံတော့မှာပါအခုကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုဇော်ဝင်းနိုင်ကတလက်ကြေညာပေးပါမယ်
အမေရိကန်လွတ်တော်အစအဦးကပီတိုကိုလာရောက်လည်လာကြသူတွေစုဝေးရာအဲဂျိုခမ်းမအတွင်းမှာတနင်္လာနေ့ကပြစ်ခတ်မှုဖြစ်သွားခဲ့ပြီးတဲ့နောက်တင်နသမားဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲ့ဒီဖြစ်ရာကြောင့်လွတ်တော်အစအဦးလည်းခိတ္တပိတ်လိုက်ရပါတယ်။မြို့သားတို့ကတင်နကိုထုတ်ပြီးလုံခြုံရေးတာဝန်ယူထားတဲ့ရဲကိုအဲ့ဒီတင်နနဲ့ချင်ယူလိုက်တာလို့လွတ်တော်အဆောင်ရက်တပ်ဖွဲ့အကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။ရက်ကောက်ခံသမားဦးထင်ကျော်တင်သွင်းတဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်ဆလဲဦးရဲ့အမည်စင်းတွေကိုသက်ဆိုင်ရာပြည်내တိုင်းဒေသကြီးလွတ်တော်တွေကတနင်္လာနေ့ကအတည်ပြုပေးလိုက်ကြပြီဖြစ်ပါတယ်။သမရကတင်သွင်းလာသူတွေအမည်စင်းတွေကိုသက်ဆိုင်ရာပြည်내တိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌတွေကဖတ်ကြားပေးတဲ့နောက်နေ့တွင်ချင်းပဲအဲ့ဒီဝန်ကြီးချုပ်လောင်းအားလုံးကိုအတည်ပြုပေးလိုက်ကြတာဖြစ်ပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ရဲ့အစဉ်ခံစားတဲ့မှာအရှိတောင်အရှမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာပေမဲ့အာဟာရမပြည့်မီတာနဲ့အဝလွန်ယောဂခံစားနေရတဲ့ကလေးအရေးအတွက်တိုးမြှင့်လာနေတဲ့အကြောင်းသတိပေးထားပါတယ်။ကလေးစုစုပေါင်း44000ခန့်နှုန်းအဟာရချို့တက်မှုနဲ့ရင်ဆိုင်နေရတဲ့လာအိုနိုင်ငံဟာအဟာရချို့တက်မှုအစိုးရဆုံးရင်ဆိုင်နေရတဲ့တိုင်းပြည်ဖြစ်ပြီးမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကကလေးငယ်တွေဟာလည်းအလားတူအဟာရချို့တက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ UNICEF အဖွဲ့ကဒေတာရင်းအဟာရဆိုင်ရာကြွမ်းကျင်သူဒေါ်ရတီဖုဒ်ကပြောပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်
အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေနှန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.